Welcome to the Voice of America in Burmese.
မင်္ဂလာတကြမှာတော်တာရှင်များရှင် VOA American တကနေ2024ခုနှစ်စက်တင်ဘာလ3ရက်အင်္ဂါညပိုင်း VOA ညပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio စီစဉ်တွေကို line to meter 3251တို့အပြင် line lan meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မလီမာကအစီအစဉ်မှုအဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလိမ်မာနဲ့အတူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အော်တိုဘာတိုက်ခိုက်မှုမှာပါဝင်ခဲ့တဲ့ Hamas အဖွဲ့ဝင်တိစုံမှု Israel ဘက်ကထုတ်ပြန်လိုက်ပါတယ်ပုံဟမ်းမင်းကြီးရဲ့အာရှခီးစဉ်ဖြစ်အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေပါပြီ။တရုတ်နိုင်ငံကိုထောက်လိုင်းဆိုင်ရာစိုးရင်ရတဲ့နိုင်ငံဖြစ်နယူးဇီလန်ကတတ်မှတ်လိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှတော့ဒီကနေ့ညနားဆင်ရမယ့်အထဲမှာတော့မန္တလေးမြို့နန်းတွင်ရှော့တိုက်တုံးနဲ့ပြစ်ခတ်ခံခဲ့ရပါတယ်။
နောက်ကအင်းငါကြတော့လည်းတည်နေတော့ကျွန်တော်ကတော့မန်ချက်စတာနဲ့ဒီကနေ့ဥသာဘုကိုထွက်သွားတယ်လို့ပြောတယ်။ကျွန်တော်ကတော့လန်ဒီဘတ်ကိုစားတယ်ပြီးလေကိုပြောအဲ့တော့ပုံပြင်းနေစစ်တီတာတော့လေးမိရာဖြစ်တယ်ဗျ
။မန္တလေးမြို့ကတူကပြောပြသွားတာပါ။ဒီကြောင့်တရင်အပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်။ဒီတရင်အတူရန်ကုန်မော်လမြိုင်အဝေးပြေးကားလမ်းမှာခီးတဲ့တင်ကပြစ်ကတ်ခံရတာအပါအဝင်မဲခေါင်မြစ်တွင်ဆက်လီတိမ်ပေါက်ခံရတာကြောင့်မြန်မာအများပြပျောက်ဆုံးနေတာဒီလိုနောက်ဆုံးရတရင်ပြပို့ချက်တွေနဲ့နိုင်ငံတကာတရင်ဆောင်မကိုနားဆင်ရမှာပါ။ဒါနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနားရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတရင်ဆောင်ပါနောက်ကဘာတော်ခီးသွားစီစဉ်စားတဲ့ပတ်စင်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်မှာအခုရင်ဆုံးတော့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လေးနဲ့အတူပြောပြပေးသွားမှာပါရှင
်။ပြီးခဲ့တဲ့အောက်တိုဘာလကအစ္စရေးကိုဝင်ရောက်တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့ဟာမတ်စစ်သွေးကြွတအူးကိုတုတ်တင်လိုက်ကြောင်းအစ္စရေးစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။အဲ့ဒီလူကအောက်တိုဘာတိုက်ခိုက်မှုမှာတော့လက်ပစ်ဘုံကြောင့်ဖခင်တေဆုံးပြီးဒဏ်ရာရခဲ့တဲ့ကလေးနှစ်ယောက်ရဲ့ရှေ့မှာအချိုရီတောက်ပြနေတဲ့ဗီဒီယိုတွေကဟာမတ်စ်အဖွဲ့ဝင်ဖြစ်တဲ့အာမက်ဖိုဇီဝါဒီယာဆိုသူဖြစ်တယ်လို့လည်းအတည်ပြုခဲ့ပါတယ်။ဂါဇာမြို့တော်မှာစနေနေ့ကလေကြောင်းတိုက်ခိုက်မှုတွင်တေဆုံးသွားတဲ့စစ်သွေးကြွရှစ်ဦးထဲမှာပါဝင်ခဲ့တာလို့လည်းအစ္စရေးစစ်တပ်ကပြောထားပါတယ်။တစ်ချိန်တည်းမှာပဲဂါဇာမှာတိုက်ခိုက်မှုတွေကိုစိုးရိမ်နေတဲ့အတွက်ဗြိတိန်ကအစ္စရေးကိုလက်နက်တင်ပို့မှုတွေဆိုင်းငံ့မယ်လို့ပြောထားပြီးမကြခင်မှာပဲအစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟူယုံကတော့ဗြိတိန်ရဲ့ပံ့ပိုးမှုရသည်ဖြစ်စေမရသည်ဖြစ်စေဟာမတ်စ်တွေကိုအနိုင်တိုက်မှာဖြစ်တယ်လို့ဒီကနေ့ပဲပြောပါရယ်ဗြိတိန်ကာကွယ်ရေးဝန်ကြီးကတော့ဗြိတိန်အနေနဲ့အစ္စရေးကိုလက်နက်တင်ပို့ခွင့်လိုင်စင်350အနက်30ကိုသာခွင့်ပြုတော့မှာဖြစ်ကြောင်းနဲ့ဒါဟာအစ္စရေးနိုင်ငံလုံခြုံရေးကိုထိခိုက်စေမှာမဟုတ်ဘူးလို့လည်းပြောထားပါရယ်အစ္စရေးဟာဗြိတိန်နိုင်ငံအပြင်နိုင်ငံအတွင်းမှာပါအပြစ်ရရေးဆန္ဒပြပွဲတွေနဲ့ဖိအားပေးမှုတွေကိုလည်းရင်ဆိုင်နေရတာဖြစ်ပါရယ်ရှင်
ယူကရိန်းအလဲပိုင်းနဲ့အရှေ့ပိုင်းမှာရှိတဲ့ဒေသတွေကိုညပိုင်းမှာပြင်းထန်တိုက်ခတ်လာတဲ့ရုရှားရဲ့ drone 35စင်းတွေက28စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောပါရယ်ရုရှားရဲ့တိုက်ခတ်မှုတွေမှာမစ်ဆိုင်းတုံး4စင်းပါဝင်တယ်လို့လည်းပြောပါရယ်ရုရှား drone တွေကိုတော့ Chernihiv, Kiev, Kharkiv နဲ့ Kherson ဒေသတွေအပါအဝင်နေရာရှိနေရာပေါ်မှာလေကြောင်းရန်ကာကွယ်ရေးတပ်တွေကပစ်ချခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောပါရယ်ချာနီဟီဖ်ဒေတာအုပ်ချုပ်ရေးမှူးကတော့မြို့ပြင်မှာရှိတဲ့အဆောက်အဦအများပြပျက်စီးခဲ့ပြီးတော့လူနက်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ Telegram မှာရေးသားထားပါတယ်။ခါကီဖ်ဒေတာအုပ်ချုပ်ရေးမှူးကလည်းရုရှားရဲ့တိုက်ခတ်မှုကြောင့်အိတ်တလုံးနဲ့တဲယူပို့ဆောင်ရေးအဆောက်အုံတစ်ခုပျက်စီးခဲ့ကြောင်း Telegram မှာရေးသားထားပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်း Bryansk နဲ့ Kaluga ဒေတာတွေကိုတိုက်ခတ်လာတဲ့ Ukraine ရဲ့ drone တွေကိုပစ်ချခဲ့တယ်လို့ပြောပါတယ်။ Kaluga ဒေတာအုပ်ချုပ်ရေးမှူးကတော့ drone တွေပြတ်ကျခဲ့ပေမဲ့ထိခိုက်ပျက်စီးမှုနဲ့အသေးအပြောက်မရှိဘူးလို့ပြောပါရယ်ရှင်
။ရုရှားသမ္မတဗလာဒီမီယာပူတင်ဟာဒီကနေ့ပဲမွန်ဂိုလီးယားမြို့တော်ဥလန်ဘာတာကိုရောက်ရှိနေပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးစစ်ရာဇဝတ်မှုကျူးလွန်ခဲ့မှုတွေကြောင့်ရုရှားသမ္မတပူတင်ကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကဖမ်းဝရမ်းထုတ်ထားပေမဲ့အင်ရှင်မွန်ဂိုလီးယားနိုင်ငံကဖမ်းပေးမဲ့ပုံတော့မပေါ်ပါဘူး။ဒါဟာလွန်ခဲ့တဲ့18လလောက်တုန်းကသူ့ကိုဖမ်းဝရမ်းထုတ်ခဲ့ပြီးတဲ့နောက်တမရပူတင်အနေနဲ့ပထမဆုံးအကြိမ်နိုင်ငံခြားခရီးကိုတွားရောက်တာလည်းဖြစ်ပါတယ်။မွန်ဂိုလီးယားအနေနဲ့တမရပူတင်ကိုဖမ်းပြီးတော့ဒဟိတ်မှာရှိတဲ့နိုင်ငံတကာရာဇဝတ်ခုံရုံးလက်ကိုလွှဲပြောင်းပေးဖို့ယူကရိန်းကဒီခီးစဉ်မတိုင်ခင်တည်းကတောင်းဆိုခဲ့တယ်လို့ဥရောပသမဂ္ဂကလည်းမွန်ဂိုလီးယားအနေနဲ့နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ဖမ်းဝရမ်းကိုလေးစားလိုက်နာခြင်းမရှိမဲ့ပေါ် စိုးရိမ်ပူပန်ကြောင်းပြောကြားခဲ့ပါတယ်။ရုရှားအနေနဲ့ဖန်ဝရန်ထုတ်ထားတဲ့ကိစ္စပေါ်စိုးရိမ်ပူပန်ခြင်းမရှိကြောင်းတမရပူတင်ရဲ့ပြောခွင့်ရကပြီးခဲ့တဲ့သတင်းပတ်တွင်းကပဲပြောခဲ့ပါတယ်။အဲ့ဒီဖန်ဝရန်ကမွန်ဂိုလီးယားအစိုးရကိုဂျင်းတဲ့ချက်တဲ့ရောက်သွားစေတာပါ။တကယ်လို့ ICC ကတဦးတယောက်ကိုဖန်ဝရန်ထုတ်ထားမယ်ဆိုရင် ICC ရဲ့ရောမစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့အဲ့ဒီလူကိုဖမ်းဆီးပေးရမှာပါ။ဒါပေမဲ့ကုန်းတင်မိတ်နိုင်ငံတစ်ခုဖြစ်တဲ့မွန်ဂိုလီးယားနိုင်ငံကသူ့ရဲ့လောင်စာဆီနဲ့လျှက်စစ်မီလိုအပ်ချက်အတွက်သူ့ထက်အင်အားအစမတန်ကြီးမားတဲ့အိမ်နီးချင်းရုရှားအပေါ်အများစုမှီခိုအားထားနေရတာပါ ICC အနေနဲ့လည်းဖန်ရန်ထုတ်ထားတဲ့သူတွေကိုမဖြစ်မနေဖမ်းဆီးလို့ရနိုင်တဲ့နည်းလမ်းမရှိတဲ့အတွက်ကြောင့်ဖမ်းဆီးဖို့ခက်ခဲနေတာဖြစ်ပါလိမ့်ရှင်
ပိုဟမ်မင်းကြီးဖရန်စစ်ပြဲအာရှပစိဖိတ်၄နေတိုင်း၄နိုင်ငံခရီးစဉ်အတွင်းပထမဆုံးနိုင်ငံအဖြစ်အင်ဒိရှားနိုင်ငံကိုဒီကနေ့ပဲရောက်ရှိခဲ့ပါတယ်ခရီးရောက်မဆိုင်အိုးမဲ့အိမ်မဲ့တွေမိဘမဲ့တွေဒုက္ခသည်တွေနဲ့လည်းတွေ့ဆုံတာပ
ါ Free from Myanmar Free from Myanmar
Yes Myanmar
အသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ပုန်ဟန်မင်းကြီးဟာဘာသာရေးအချင်းချင်းကြားဆက်ဆံမှုတိုးမြင့်နိုင်မှုအတွက်အစ္စလမ်ဘာသာဝင်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုပထမဆုံးသွားရောက်ခဲ့တာဖြစ်ပြီးတော့ပပူဝါနယူဂီနီအရှေ့တီမောနဲ့စင်ကာပူနိုင်ငံတို့ကိုလည်းသွားရောက်မှာဖြစ်ပါတယ်ဒီခီးစဉ်ဟာ12ရက်တာကြာမြင့်မှာပါပုန်ဟန်မင်းကြီးကတော့လေရင်စီးစိမ်အကြဆုံးခရီးတစ်ခုဖြစ်တယ်လို့လေရင်ပေါ်ကစင်စင်ကြမှာပဲသတင်းတောက်တွေကိုပြောပါရယ်ဗုဒ္ဓဦးနေမှာတော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ပုန်ဟန်မင်းကြီးတို့တွေ့ဆုံဖို့ရှိစီစဉ်ထားပါရယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့ဒီခီးစဉ်ဟာသမိုင်းဝင်ခီးစဉ်ဖြစ်ကြောင်းအင်ဒိုနီးရှားနဲ့ဗာတီကန်ကြားမှာငြိမ်းချမ်းရေးနဲ့ညီရင်းအကူဆက်ဆံရေးအတွက်ကတိကဝတ်တွေရှိထားပြီးဖြစ်တယ်လို့ပြောပါရယ်ပုန်ဟန်မင်းကြီးဟာဂျာတာပရီနေမှာတော့အစ္စလမ်ဘာသာရေးခေါင်းဆောင်6ဦးနဲ့အရှိတောင်အာရှမှာအကြီးဆုံးဘလီဝစ်ကျောင်းတော်ဖြစ်တဲ့ Istilah Bali မှာတွေ့ဆုံမှုရှိပါတယ်။အင်ဒိုနီးရှားနိုင်ငံမှာအစ္စလမ်ဘာသာဝင်89ရာခိုင်နှုန်းရှိပြီးတော့ကက်သလစ်ဘာသာဝင်ကတော့300ရာခိုင်နှုန်းနီးပါးသာရှိတဲ့နိုင်ငံဖြစ်သလို Protestant ဗုဒ္ဓဘာသာ Confucian နဲ့ Hindu ဘာသာတို့ကိုပါတရားဝင်ကိုးကွယ်ခွင့်ပေးထားတဲ့နိုင်ငံလည်းဖြစ်ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးထိုးလင်းပေးနေပါတယ်ခင်ဗျာ
အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်တရုတ်နိုင်ငံဟာနည်းနည်းတဲ့ထောက်လိုင်းဆိုင်ရာစိုးရိမ်ရမယ့်နိုင်ငံတစ်နိုင်ငံအဖြစ်နယူးဇီလန်ထောက်လိုင်းဌာနကသတ်မှတ်လိုက်ပါတယ်။ Pacific ဒေသကျွန်းနိုင်ငံနယူးဇီလန်အနေနဲ့ပြည်ပကစွတ်ဖက်နှောက်ယှက်ခံရနိုင်တဲ့အန္တရာယ်ရှိကြောင်းလည်းဒီကနေ့ပဲပြောဆိုခဲ့တာပါ။နယူးဇီလန်ထောက်လိုင်းဌာနရဲ့ချင်းချောက်မှုအန္တရာယ်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာတော့နိုင်ငံအများအပြားကထောက်လိုင်းလှုပ်ရှားမှုတွေကိုဖော်ပြထားပြီးတရုတ်နိုင်ငံရဲ့လုပ်ရက်တွေကတော့နည်းနည်းရှုပ်ထွေးပြီးသိဖို့ခက်ခဲတယ်လို့ပြောပါတယ်။အထူးသဖြင့်တရုတ်ဟာဒေသခံတွေရဲ့စစ်မှန်ပြီးမတူကွဲပြားတဲ့အမြင်တွေကိုအစားထိုးနိုင်မှုအတွက်အာဏာရပါတီကိုထောက်ခံသူတွေပါဝင်တဲ့အဖွဲ့အစည်းတချို့နဲ့ဒေသခံအုပ်စုတွေကြားမှာချိတ်ဆက်မှုတွေလုပ်ခဲ့တယ်လို့လည်းဆွဆွေးထားပါတယ်။တရုတ်စကားပြောတဲ့ဒေသခံတွေကထုတ်လွှင့်တဲ့သတင်းတွေမှာတရုတ်နိုင်ငံဘက်ကမူဝါဒတွေနဲ့အာဘော်တွေကိုထုတ်လွှင့်ပေးတာမျိုးတွေဖြစ်ကြောင်းလည်းဥပမာပေးပြောထားပါတယ်။နယူးဇီလန်မှာလည်းမကြသေးခင်ကမှရွေးကောက်ခံထားရတဲ့လက်ရရင်အစိုးရရဲ့နိုင်ငံခြားရေးမူဝါဒကအစင်လာဆိုလို့ရှိရင်အနောက်မဟာမိတ်တွေနဲ့ဆက်ဆံရေးကပိုပြီးနှိစက်နေတာပါအခုအစင်ခန်းစားကလည်းနယူးဇီလန်ရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်တဲ့တရုတ်နဲ့နှစ်ပေါင်းများစွာစီးပွားရေးရာကူးလူဆက်ဆံမှုတွေရှိနေတဲ့ကြားကထွက်ပေါ်လာတာဖြစ်ပါရဲ့ရှင်
တိုင်းပြည်အာဏာပြိုကွဲအောင်ကြံစည်မှုနဲ့ဆွဲချက်တင်ခံထားရတဲ့ဟောင်ကောင်ကတက်ကြွလှုပ်ရှားသူ45ဦးကရှော့ပေါ်ရဲ့ပြစ်ဒဏ်ကြားခံရဖို့အတွက်ဒီကနေ့စက်တင်ဘာလ3ရက်နေ့မှာအပြစ်ရှိကြောင်းနောက်ဆုံးဝန်ခံထွက်ဆိုလိုက်ကြပါပြီ။ဒါဟာဟောင်ကောင်ကျွန်းမှာအမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့တမိုင်းဝင်အမှုတစ်ခုလည်းဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာ2019ခုနှစ်ကလအတန်းကြာအကြမ်းဖက်မှုတွေနဲ့ရောရှက်ခဲ့တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြပွဲတွေအပြီးတရုတ်အစိုးရက2020ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ပြင်းထန်တဲ့အမျိုးသားလုံခြုံရေးဆိုင်ရာဥပဒေအရသူတို့အနေနဲ့ထောင်ထဲတသက်တကျော်ကြားခံရနိုင်ခြင်းရှိနေတာပါသူတို့45ဦးစလုံးကိုနောက်ပိုင်းစီရင်ချက်ချသွားမယ်လို့တရားသူကြီးအန်ဒရူးချန်ကပြောကြားလိုက်ပေမဲ့ဘယ်နှစ်မှပြစ်ဒဏ်ချမယ်ဆိုတာကတော့ပြောဆိုခဲ့ခြင်းမရှိပါဘူးဟောင်ကောင်ကျွန်းအုပ်ချုပ် ုတ်ရေးအဖွဲ့အတွက်2020ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲမှာဒီမိုကရေစီအရေးလူလာတဲ့ကိုစလဲလောင်းကိုရွေးချယ်တင်မြှောက်ဖို့အတွက်တောင်းဆိုဆန္ဒပြတဲ့အထက်ပါဝင်ခဲ့သူ48ဦးကိုဖမ်းဆီးခဲ့ပြီးတော့2021ခုနှစ်မှာသူတို့အားလုံးကိုဆွဲချက်တင်ခဲ့ပါတယ်ရှင
်။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းမှာအင်အားပြင်းမုန်တိုင်းရာဂီကြောင့်တိဆုံးသူ14ယောက်ထက်မနည်းရှိနေပြီးအသက်ရှင်ကျန်းသူတွေကိုရှာဖွေကယ်ဆယ်တာတွေဒီကနေ့ဆက်လက်လှုပ်ဆောင်နေတဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။မုံတိုင်းကြောင့်ရေကြီးရေလျှံပြီးမြေပြိုရာကနေအခုလိုလူသေဆုံးတဲ့အထိဖြစ်ခဲ့တာပါ။အပူပိုင်းမုံတိုင်းရာကြီးဟာဒီကနေ့အင်္ဂါနေ့မှာတော့ပါဝိုင်မြို့ကိုဖျက်ပြီးတနအီ၄တိုင်းနှုံ46မိုင်နဲ့တောင်တရုတ်ပင်လယ်ထဲကိုဥတီရွေရှားသွားတဲ့အကြောင်းဖိလစ်ပိုင်မိုးလေဝသဌာနကပြောပါတယ်။ပင်လယ်ထဲအနောက်မြောက်ဘက်ကိုဥတီတဲ့တိုင်ဖုန်းမုံတိုင်းဖြစ်ပူပြီးအားကောင်းလာနိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။
ထိုင်းနိုင်ငံမှာတဘာဝဝင်းစင်နဲ့ဂေဟဗေဒစနစ်ကိုချိန်ဆောင်နေတဲ့ဘဟမတ်တီလာပီယာ၅အမျိုးအစားကီလိုဂရမ်1.3တန်းကိုဖမ်းဆီးနိုင်ခဲ့ကြောင်းအာဏာပိုင်တွေကပြောပါရယ်။ထိုင်းနိုင်ငံဟာဒေသခံ၅အမျိုးအစားတွေကိုအနောက်ရှက်ပေးမဲ့ဒူးကျော်ပြန်ပွားနေတဲ့၅အမျိုးအစားတွေကိုဖမ်းဆီးတုတ်တင်နိုင်မှုအကြိုးစားနေတာပါ။ဒီကြိမ်မှာအကောင်ရင်900လောက်အထိပေါက်နိုင်တဲ့အဲ့ဒီတလာဘီယာ၅မျိုးစားတွေကိုထိုင်းနိုင်ငံအတွင်းကခရိုင်16ခုမှာတွေ့ရှိခဲ့ကြရတယ်လို့ပြောပါရယ်။ဒီငါးတွေဟာချောင်းတွေရေကန်တွေထဲမှာငါအသေးတွေပစုံတွေနဲ့ခရုတွေကိုစားလို့ရှိတာကြောင့်ဒေသရဲ့ဂေဟစနစ်ကိုထိခိုက်လာနေတာပါ။ဒီငါးတွေကြောင့်ဂေဟစနစ်ပျက်စီးတာအပြင်ထိုင်းနိုင်ငံအတွက်အရေးပါလာတဲ့ငါးမွေးမြူရေးလုပ်ငန်းမှာထိခိုက်ပျက်စီးမှာကိုအာဏာပိုင်တွေကစိုးရိမ်နေပါရယ်။အခုနှစ်ဖေဖော်ဝါရီလနဲ့ဩဂတ်လ28ရက်ကြာဘဟမဲတလာဘီယာ၅မျိုးစားကီလိုဂရမ်1.3တန်းဖမ်းဆီးရမိခဲ့ကြောင်းဒီငါးတွေကျူးကျော်ပြန်ပွားနေမှုကိုဖမ်းဆီးတုတ်တင်ရေးဆိုင်ရာထိုင်းလွှတ်တော်ကုမ္ပဏီဒုတိယဥက္ကဋ္ဌနတချောက်ဘွိုင်းချိုင်းစာဝတ်ကပြောပါရရှင်နောက်ဆုံးရသတင်းတွေကိုမိုက်ခင်လင်းနဲ့အတူကျွန်မလီမာတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်မတွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မန္တလေးမြို့ဘက်ကနောက်ဆုံးရအခြေအနေကိုစပြီးတော့ပြောပြပေးကြပါမယ်။မန္တလေးမြို့မှာရှိတဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်နန်းတွင်ကိုဒီကနေ့အစောပိုင်းမှာပဲ short တိုက်တုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခံရပြီးတော့လူနေရပ်ကွက်တွေထဲမှာကြရောက်ပကွဲမှုကြောင့်ဒေသခံတို့ချို့ထိခိုက်မှုရှိခဲ့တယ်လို့လည်းမြို့ကန်တွေကပြောပါတယ်။တချိန်တည်းမှာပဲစီရေးတင်းမာနေတဲ့စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာတော့နေအိမ်တွေမိရှုခံနေရပြီးတော့ထောင်ထဲချီတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးနဲ့စကိုင်းတိုင်းကစီရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါရှင်
။ဒီကနေ့မနက်၄နာရီလောက်မှာမန္တလေးမြို့မှာရှိတဲ့လေပိုင်းတိုင်းစစ်တနာချုပ်နန်းတွင်းကိုရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်ခံခဲ့ရပြီးလူနေရပ်ကွက်တွေတဲပါကြားရောက်ပောက်ကွဲခဲ့တာရှိတယ်လို့မြို့ကန်တွေကပြောပါတယ်။နန်းတွင်းအပြင်ကလူနေရပ်ကွက်ထဲကြားရောက်ပောက်ကွဲမှုတွေမှာအရက်သားတချို့ထိခိုက်တာရှိခဲ့တယ်လို့လည်းမန္တလေးမြို့ကန်တူကပြောပါတယ်
။ဟာ၄နိုင်ထိုးဖို့စဉ်မင်း၅မိနစ်အတူအဲ့ဒီဝင်ပြန်ပါလဲ။အဲ့ပောက်ကွဲရဟိုတရာတော့ဖြစ်တာတော့ခုနှလုံးတော့ဖြစ်ပြပြ။ပောက်ကွဲတော့ခုနှလုံးပောက်ပြီလို့ပြောတယ်။ကျွန်မကြားတာတော့၄လုံးလောက်တယ်ကျွန်မကကြားလိုက်တယ်လူတွေထင်မှာအဲ့ဒါမျိုးအကုန်လုံးမနက်ကပြောခဲ့တယ်ခုနကလုံးမပေါက်ခဲ့ဘူးပြောရတဲ့ညောင်ခွေကဒီခုံကြောင်ရဲ့စီပင်နယ်ဒီမှာကတိုက်တိုက်ကြတော့ဒီအိမ်မှာပွင့်သွားတာပြလို့ကြတယ်အဲ့ဒီမှာရေနောက်တစ်ခုကကြတော့ဒီကျွန်တော်တို့ဒီရောက်ပြင်ကအရေးကြီးရောက်ဖောက်တာလीရောက်ဖောက်ကအိမ်ကကြတော့ဒီကလည်းလက်ပြီးမှန်သွားရကြအိမ်ကြီးလည်းမဲမောင်းပြီးတော့အဲ့ဒီကတော့ဒီဖြစ်ရလို့မပြောဘူးမဖြစ်ဘူးလေဒီညောင်ခွေဘက်ကဟာကျွန်တော်လည်းဒီဖြစ်တယ်ကျွန်တော်ကတော့ကျွန်တော်တို့လက်ရှိစနေရေကန်နဲ့ဥစားအောင်ပြောတယ်။အဲဒီကန်ကြတော့ကိုယ်ထွက်သွားတယ်လို့ပြောရတာ။ကျွန်တော်ကတော့ဒီလမ်းတစ်ပတ်ကိုစတယ်နဲ့ပြည်ပြီးပြီးလဲပုံပြီးတော့အဲ့မှာအဲ့လုံးဝပုံပြင်းနေစေ။အဲ့ကြတာကတော့ဒီနေရာဖြစ်နေပေါ့။ပြည်ပဒါကတော့ဒီနေရာဖြစ်တယ်ပေါ့
။တက်ခတ်ခံမှုနဲ့ပတ်သက်လို့စစ်ကောင်စီကိုလက်နက်ကန်ဆန့်ကျင်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့ Brave Warrior for Myanmar BWM ကသူတို့လက်ချက်အဖြစ်ကြေညာထားပါတယ်။တရားခွန်မမလနဲ့ကြီးကြီးဆယ်လုံးသုံးပြီးတိုက်ခိုက်ရမှာခုနှစ်လုံးအောင်မြင်စွာပြစ်ခတ်နိုင်ခဲ့ပြီးတစ်တုံညာနှစ်ခွန်ဒုတိယလိုင်းနဲ့ရှာမန်းစစ်စင်ရေးကိုပူးပေါင်းပါဝင်တဲ့အနေနဲ့အလဲပိုင်းတိုင်းစစ်တနာချုပ်ကိုတိုက်ခိုက်ခဲ့တာလို့သတင်းထုတ်ပြန်ထားပါတယ်။ထိခိုက်ပျက်စီးမှုအခြေအနေအတိအကျကိုတော့မသိရသေးသလိုစစ်ကောင်စီကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။မန္တလေးမြို့မှာရှိတဲ့အလဲပိုင်းတိုင်းစစ်တနာချုပ်ကိုပြီးခဲ့တဲ့ဒီဇင်ဘာလ21ရက်ကလည်းတရားခွန်မမရှော့တိုက်ဒုံးနဲ့ပြစ်ခတ်တိုက်ခိုက်ခံရဘူးပြီးဒီကြိမ်တက်ခိုက်မှုဟာဒုတိယကြိမ်လည်းဖြစ်ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်ဘက်မှာလည်း၂ရက်အတွင်းကြေးရွာ၃ရွာကနေအိမ်တွေမီးရှို့ခံနေရတယ်လို့ဒေသခံတွေကပြောပါတယ်။ပြူစောတိလို့ဒေသခံတွေကခေါ်ကြတဲ့စစ်တပ်ထောက်ခံသူအုပ်စုတွေက ဒီသတင်းပတ်ထဲမှာပဲခင်ဦးမြို့နယ်ကကြေးရွာတွေကိုရောက်ရှိလာခဲ့ကြပြီးမိရှုမှုတွေဖြစ်ခဲ့တာလို့ဒေသခံတယောက်ကပြောပါတယ
်မတ်တေကမြို့နယ်မတ်တေဒါဆက်စီအောင်လည်းပြီးတော့အယူဝါမှာအရောင်းလာတက်ဝင်လာလေမရောင်းလာပြီးပါမှာဝင်လာတယ်တက်မနေ့ကငကြက်ကမှမရှိဘူးတက်ရတယ်လည်းအယူဝါလောက်ကပါပဲ50ကျော်လောက်ရှုခံရတယ်ဒီလေအဝါပေါ်တနက်ဖြန်ကနေအင်းမေရောမြို့ရလေခုနှစ်နာရီလောက်ကတည်းကရွာသားတွေကထွက်ပြေးရလေစေဘေးရောက်ငါအယူပါအင်းမေရောနဲ့ဟိုတနက်ဖြန်ကဆိုဘာတော့လေအင်းမေရောကတော်လေးကြီးတယ်အင်းကြီးအင်းမေရောကလည်း400ကျော်လောက်ရှိတယ်တနက်ဖြန်က50လောက်နဲ့လေအင်းကြီး450လောက်ဆိုတော့လူကြီး1000ကျော်လောက်ပေါ့သူစေဘေးရောက်နေရတယ်လေ
မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကြီးထွားလာနေတဲ့လက်နက်ကင်ဝိပခတွေကြားအရသားတွေထိခိုက်သေးခြင်းမှုတွေတိုးလာနေတယ်လို့အိုးအင်တူထိခိုက်ပျက်စီးမှုတွေအတွက်ကုလသမဂ္ဂနဲ့အနိုင်ငံတကာအတိုင်းအဝိုင်းကသတိပေးနေကြပါတယ်ခင်ဗျာ
မန္တလေးနန်းတွင်ရှော့တိုက်တုံးနဲ့ပြစ်ခတ်ခံရတဲ့တဲ့ကိုစီသူပြပြပေးခဲ့တာပါအခုတခါတော့ရန်ကုန်မမော်လမြိုင်အဝေးပြေးလမ်းမှာခီးတဲ့တင်ကပြစ်ခတ်ခံရမှုရဲ့နောက်ဆုံးအခြေအနေကိုဆက်ပြီးတော့ပြောပြပေးကြပါမယ်ရန်ကုန်မော်လမြိုင်အဝေးပြေးကားလမ်းမှာဒီတဲ့င်းပတ်အစောပိုင်းခီးတဲ့တင်ကပြစ်ခတ်ခံခဲ့ရပြီးတော့နှစ်ဦးသေဆုံးပြီးတော့ငါးဦးဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်မွန်ပြည်နယ်ဘီလင်းနဲ့တထုံမြို့ကြားကကမာဆိုင်ရွာအနီးမှာတနင်္ဂနွေနေ့ကပြစ်ခတ်မှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာတော့မသိရသေးပါဘူးဒီလိုစည်ရေးပฏิပခတွေကြားအရသာထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မွန်ပြည်နယ်ဘီလင်းမြို့နဲ့တထုံကြားကကမာဆိုင်ရွာအနီးရန်ကုန်မော်လမြိုင်အဝေးပြေးကားလမ်းမပေါ်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါအဲ့ဒီနေရာမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်ဖွဲ့တွေလည်းအခြေစိုက်လှုပ်ရှားနေကြတဲ့နေရာတွေလည်းဖြစ်ပါတယ်။ခီးတဲ့တင်ကားကိုပြစ်ခတ်လိုက်မှုကြောင့်အရက်သား2ဦးသေဆုံးသွားခဲ့ပြီးဒဏ်ရာရသူ5ဦးရှိခဲ့တယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ်။
မလို့ပြောမယ်တထုံနဲ့ပြင်းရင်ကြာအဆက်ပေါ်မှာတထုံဝင်ထွက်ပြင်းရင်ဝင်နေလို့အဆက်စီတယ်။အဲဝိုင်းဖြစ်တာမှဟိုမိုင်းဆွဲတာမှဟုတ်ဘူး။သူတို့ကအနေဘောနော်တမိသားစုတွေလိုက်ပါလာတဲ့ကားဆိုပြီးတော့တင်းပီးကနေပြီးတော့ပေးထားတာဖြစ်တဲ့အတွက်အဲ့ဒါဟိုအိမ်ကားလာတဲ့အချိန်မှာသူဝိုင်းဖြစ်တာမှမဲကားမသွားတယ်လို့ပဲပြောရမှာပေါ့။အပင်မှာမင်းညာဆက်နိုင်ဝင်တင်တော့ဖြစ်တာမှ။နင်းကားသမားနဲ့ခင်းကြီးတဲ့တယောက်ကတော့ပြင်ချင်းပြီးသေးရဲ့၅ယောက်ကတော့တင်ရတဲ့ခလေးတယောက်အပါပေါ့။ဒီမှာအညက်သားတွေယူပဲဒီမဲဆောက်ကနေပြီးတော့ဆင်းသွားတဲ့သူတွေမှာမဲဆောက်ကလည်းညဝတိယာနေတဲ့သူဆင်းသွားတဲ့သူတွေမှာ
လက်တလောထိတော့ဘသူတွေရဲ့လက်ချက်ဆိုတာထုတ်ဖို့ပြောဆိုတာမရှိသေးတဲ့အကြောင်းကိုလည်းဆက်ပြောပြပါတယ်
အမမဲဖွဲကားလဲဆိုတာတော့လေမုံအရင်ထောက်တာမျိုးမရှိသေးတဲ့အတွက်တော့ဘယ်ရစ်တာမဲတော့မသိရသေးဘူ
းဒဏ်ရာရသူတွေတဲကအမျိုးသမီးတဦးကတော့အတော့ကိုဒဏ်ရာပြင်းထန်တယ်လို့သိရပါတယ်အရက်သားတွေလိုက်ပါလာတဲ့ကားတစ်စီးပြစ်ခတ်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးသလို KNL PDF ပူးပေါင်းတပ်တွေဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးမွန်ပြည်နယ်တထုံမြို့နယ်ထဲမှာရှိတဲ့ရန်ကုန်မော်လမြိုင်ကားလမ်းမပေါ်ကကမာဆိုင်ကျေးရွာအနီးကတန်ကူကွန်ကရစ်တံတားလဲဩဂုတ်လ၂ရက်နေ့တုန်းကလဲမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်ရှင်
။ရန်ကုန်မော်လမြိုင်အဝေးပြေးကားလမ်းမှာခီးတဲ့တင်ကပြစ်ခတ်ခံရမှုမှာနှစ်ဦးသေဆုံးခဲ့တဲ့တဲ့မအေးမာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့မဲခေါင်မြေတွင်းမှာဆက်လီတိမ်းမောက်ခဲ့တာကြောင့်မြန်မာအများပြပျောက်ဆုံးနေတဲ့တဲ့ကိုဆက်ပြီးတော့ပြောပြပေးပါမယ်။မဲခေါင်မြစ်တွင်ဆက်လေတိမ်းမောက်မှုကြောင့်ပျောက်ဆုံးနေတဲ့မြန်မာအများအပြားကိုဒီကနေ့အထိရှာမတွေ့သေးဘူးလို့ကိုရိုင်းတွေ့သူတွေနဲ့မိတ်ဆွေတွေကပြောပါရယ်တနင်္လာနေ့ကလာအိုနိုင်ငံကနေမြန်မာပြည်နိုင်ငံဘက်ကိုပြန်လာသူတွေဆက်လေတိမ်းမောက်ရာကမြန်မာအများစုအပါအဝင်30လောက်ပျောက်ဆုံးနေတာပါမဲခေါင်မြစ်ဆက်လေတိမ်းမောက်မှုအနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်စုမုံကပြောပြပေးပါရှင်
ရွှေဒရီဂန်ဒေတာမဲခေါင်မြစ်မှာစက်တင်ဘာလ2ရက်နေ့တနင်္လာနေ့နေ့လယ်3နာရီခွဲဝင်းကျင်လောက်ကမြမလုံသား40ကျော်တင်ဆောင်လာတဲ့ဆက်လီနှစ်စင်းတိမ်းမောက်ခဲ့တယ်လို့တွေ့ရှိသူတွေက VOE ကိုပြောပြပါဗျာ။အဲ့ဒီတိမ်းမောက်ခဲ့တဲ့အထဲမှာတော့ဆယ်ဦးဝင်းကျင်ကိုပဲကယ်ဆယ်နိုင်ခဲ့ပြီးတော့ကျန်တဲ့အယောက်30ကျော်ကတော့ပျောက်ဆုံးနေသေးပဲလို့ပြောပါတယ
်။လေကဆက်ရပြီးမောက်တယ်လို့ပြောနှစ်စီးဆိုတော့လူတော်တော်များတယ်။တက်ရှင်လေကယ်တင်နေတာဆယ်ယောက်ပဲတွေ့ရလို့ပြောပါဗျာ။သူကတော့နှစ်စီးပေါင်းဆို40ကျော်ပဲပြောတာပဲ10ယောက်ပဲကယ်လူပေါ်မှာရောက်လာကျန်တဲ့လူတော်တော်များများပျောက်နေတဲ့လူနဲ့တည်တဲ့လူနဲ့ပဲသူတို့တွေ့ရှိတဲ့လူထားတော့မြို့ပြင်တောင်ချီဆေးရုံမှာလို့ပြောရကြတောင်ချီဆေးရုံမှာပဲထားလို့ပြော
ဒါကတော့လာအိုမှာရောက်ရှိနေတဲ့မြန်မာလူသားတူ VOA ကိုပြောပြပေးခဲ့တာပါအခုပျောက်ဆုံးနေတဲ့အထက်မှာသူ့တငယ်ချင်းလည်းပါဝင်ပါတယ်အခုချိန်ထိအခြေအနေဘာကိုမှအတိအကျမသိရသေးဘူးလို့ဆက်ပြောပြပါတယ်
ခုချိန်ကြီးကတော့တိကျတော့မသိသေးဘူးကျွန်တော်တို့တကယ်ချင်းတရားပျောက်တာလဲ ဒီလားရှင်းလားမသိဘူးဆေးရုံနဲ့တော့မချိနိုင်တော့ဘယ်နဲ့ဆေးနဲ့ဆောက်ကြည့်ရမယ့်ပုံစံဖြစ်လဲအတိအကျတော့သတင်းမထွက်လာသေးဘူးဝါနေတရပဲသူလည်းဝါလူမျိုးပဲအကုန်လုံးပြန်လာဝါအကြီးပဲလီဘိုပါလာလည်းဝါအများဆုံးပဲ
ဆက်လက်စီလာသူအများစုကတော့ဝါလူမျိုးတွေဖြစ်တယ်လို့နောက်ထပ်မြန်မာလူသားတဦးကလည်းပြောပြပါဗျာ
ဟုတ်တယ်ဗျာနှစ်စီးမောက်တာဝါလူမျိုးတွေများတယ်ဗျာသူအစစ်မှုထမ်းမှာမလို့ပြန်ခေါ်တဲ့လူတွေပြန်ပို့တာဗျာ
ဆက်လက်တိတ်မောက်ပြီးတော့ပျောက်ဆုံးသွားတဲ့သူတွေကိုလာအိုဘက်ကတာဝန်ရှိတဲ့သူတွေဆက်ပြီးတော့ရှာဖွေနေတယ်လို့သိရပါတယ်ဆက်လက်မောက်တဲ့အချိန်မှာတော့မျက်မြင်တွေ့တဲ့သူတွေနဲ့ပျောက်ဆုံးသွားသူတွေရဲ့နှီးဆက်သူတွေကနေတဆင့်ပြောပြချက်အရာပဲသတင်းကဖော်ပြနေပါတယ်ကယ်ဆယ်နိုင်တဲ့အရေးအတွက်နဲ့ပျောက်ဆုံးသူစီးရင်ကိုတော့ VOE မြန်မာပိုင်းအနေနဲ့ဆက်ပြီးတော့စုံစမ်းနေဆဲဖြစ်ပါတယ်ရှင်
။မဲခေါင်မြင့်တွင်းမှာဆက်လေတိတ်မောက်ခဲ့တာကြောင့်မြန်မာအယောက်30လောက်ပျောက်ဆုံးနေတဲ့အကြောင်းမတ်စုမုံကပြောပြပေးခဲ့တာပါ။အင်္ဂါညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ခုကိုနားဆင်ကြရပါမယ်။ရွေးကောက်ပွဲမှန်ကန်ယူတာမှုနဲ့ပတ်သက်ပြီးတော့အမေရိကန်အဓိကပါတီကြီးနှစ်ရက်လုံးကစိုးရိမ်မှုတွေရှိတယ်လို့နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ထုတ်ဖော်ပြောဆိုထားပါတယ်။အဲ့ဒီအထဲမှာမဲဆန္ဒရှင်တွေမပုံတင်တာမဲပေးတာမဲရီတွက်တာနဲ့တခြားကြီးလေးတဲ့ကိစ္စတွေပေါ်လာရင်လုံလုံလောက်လောက်ဖြေရှင်းပေးတာမျိုးတွေပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့စတီးဗ်ဟာမန်သတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်ကဆက်ပြောပြပေးပါမယ်။
Republican တွေဟာမဲယုံတွေစီရောက်ဖို့အခွင့်အလမ်းတွေကန့်သက်တာရလက်တွေကိုအတီးပြူတာမှာနှောင့်နှေးအောင်ကြံစီလှုပ်ဆောင်နေဆိုပြီး Democrat တွေကဆွဆွဲထားပါဗျ။ Republican တွေဘက်ကလည်း Democrat တွေဟာကြိုတင်မဲတွေကိုပြောင်းလဲတာမဲပေးဆက်တွေကိုပြုပြင်ထားတာမဲပေးခွင့်မရှိသူတွေကိုပေးခိုင်းတာစတာတွေလုပ်တယ်လို့တန်တရားရှိပါတယ်။ Republican Party တမရလောင်းတမရဟောင်း Donald Trump အနေနဲ့လည်း2020ရွေးကောက်ပွဲရှုံးနိမ့်တာကိုပြောင်းလဲဖို့ကြိုးစားတဲ့အတွက်ရာဇဝတ်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ
်ကျွန်တော်ထင်တာကရွေးကောက်ပွဲဟာမတမာတဲ့ရွေးကောက်ပွဲပါခိုးယူခံရတဲ့ရွေးကောက်ပွဲပါ
ဒီမိုကရက်တစ်ပါတီတမရလောင်းဒုတမရကမလာဟဲရစ်အနေနဲ့လည်းထရမ့်ဟာရွေးကောက်ပွဲအပေါ်ယုံကြည်မှုကျဆင်းအောင်လှုံ့ဆော်နေဆိုပြီးဆွဆွဲထားပြီးသူကတော့အမေရိကန်ရဲ့အခြေခံမူတွေကိုကင်ဆွဲထားတယ်လို့ကတိပေးပါတယ
် From the rule of law
တရားဥပဒေအတိုင်းလှုံ့ဆော်တာကနေလွတ်လပ်မျှတတဲ့ရွေးကောက်ပွဲစီတို့ပါအဲ့ဒီကနေမှငင်းငင်းငင်းငင်းနဲ့အာဏာလွှဲပြောင်းပေးတာမျိုးပ
ါဗဟုအစိုးရအေဂျင်စီတွေအနေနဲ့လဲဇန်နဝါရီလ6ရက်2021အဖြစ်အပျက်ကိုစိတ်ထဲမှာထားပြီးဇပွဲတင်လေ့ကျင့်ရေးတွေလုပ်နေပါတယ်ဇန်နဝါရီ6ရက်တုန်းကထရမ့်ထောက်ခံသူတွေဟာတမရရွေးကောက်ပွဲရှုံးနိမ့်တာကိုမကျေနပ်ဘဲလွှတ်တော်ကိုဝင်စည်းခဲ့တာပါအခုလိုပြင်ဆင်မှုတွေဟာရွေးကောက်ပွဲမှန်ကန်ယူသားမှုကိုပိုအားကောင်းစေဖို့မျှော်လင့်တဲ့အကြောင်းတရားလေးနှစ်တက်တန်းရှိပြီဖြစ်တဲ့အမျိုးသမီးမဲဆန္ဒရှင်များအဖွဲ့ချုပ်ကအကြီးအကဲဆယ်လီနာစတီဝတ်ကအခုလိုပြောပါဗ
ျ
ကျွန်မအထင်ကတော့စောင့်ကြည့်ရမှာပါဘာဖြစ်မလဲဆိုတာကိုစောင့်ကြည့်ပြီးတော့ရေကောက်ပွဲရလဲဘယ်လိုဖြစ်မလဲလူတွေဘယ်လိုထင်တယ်လဲဆန္ဒပြပွဲတွေဖြစ်မလားဆန္ဒပြပွဲတွေကနေအကြမ်းဖက်မှုတွေဖြစ်လာမလားကျွန်မကတော့အကြမ်းဖက်မှုတွေဖြစ်မလားဘို့မျှော်လင့်ပါတယ
်အခုထက်တိတော့စနစ်ကကောင်းကောင်းအလုပ်လုပ်နေပါတယ်လို့ဘဟုအစိုးရဖက်ဒရယ်ရွေးကောက်ပွဲအထောက်အကူပြုကော်မရှင်ဥက္ကဋ္ဌဘန်ဟိုဖလန်ကပြောပါတယ
် We've had a lot of primaries already both the president
ပနမရွေးကောက်ပွဲတွေအများကြီးလုပ်ပြီးပါပြီဒီနှစ်ထဲမှာပြည်နယ်တွေတဲနှစ်ပါတီလုံးကအကျိုးရွေးကောက်ပွဲတွေပါဒါကြောင့် DRD လည်းရွေးကောက်ပွဲတာဝန်ရှိသူတွေအနေနဲ့လေ့ကျင့်မှုတွေအများကြီးရခဲ့ပါပြီဒါကြောင့်နိုဝင်ဘာအတွက်အဆင်သင့်ဖြစ်နေပြီလို့ထင်ပါတယ
် Illinois ပြည်နယ်ရှမ်ပိန်းခရိုင်မှာဆိုရင်လဲဒေသဆိုင်ရာ Republican Party က2020ခုနှစ်တုန်းကစာရိုက်ကပို့တဲ့မဲတွေကိုခရိုင်စရေးအရွန်အမွန်အနေနဲ့ဆက်မရေတွက်ဖို့တရားသူကြီးတဦးကနေတားမြစ်ပေးဖို့ကြိုးပမ်းမှုပါတယ
် And he dismissed that claim
သူကအဲ့ဒီလိုဆွဲဆိုမှုကိုပလတ်လိုက်တော့ကျွန်တော်လည်းမဲဆက်ရေလို့ရခဲ့ပါတယ်ဒါပေမဲ့သူတို့အဲ့လိုကြိုးပမ်းခဲ့ဘူးပါတယ်တခြားနေရာတွေမှာလည်းအဲ့လိုကြိုးပမ်းခဲ့တာပ
ါချင်းချောက်မှုတွေကြောက်လန့်အောင်လုပ်တာတွေတရားစွဲဆိုမှုတွေကြောင့်နိုင်ငံတော်ကရွေးကောက်ပွဲတာဝန်ရှိသူတွေစေတနာဝန်ထမ်းတွေထွက်ကုန်တယ်လို့အမွန်ကပြောပါတယ်
It does a disservice and it really
ဒါမျိုးလို့တော့ကပြဿနာတက်စီပါတယ်ဒီမိုကရေစီရဲ့ရှေ့တန်းမှာရောက်နေတဲ့သူတွေလိုအပ်တဲ့ထောက်ပံ့မှုတွေမရဘူးဆိုရင်ဒီလုပ်ကိုလုပ်နေတဲ့သူတွေကိုစိတ်သက်ကြစေပါတယ
်ပါဝင်ရှင်ပြိုင်တဲ့ကိုယ်စားလှယ်တွေပါတီတာဝန်ရှိသူတွေနဲ့အများပြည်သူကိုစနစ်ဘလို့အလုပ်လုပ်တယ်လဲဆိုတာဖိတ်ခေါ်ကြည့်ရှုဖို့ကအရေးကြီးတယ်လို့မစ်ဇူရီပြည်နယ်စိန့်လူးဝစ်ခရိုင်ကရွေးကောက်ပွဲညွှန်ကြားရေးမှူးအရစ်ဖေးကပြောပါတယ
် Opening mail ballots
စာရိုက်ကပို့တဲ့မဲတွေကိုဖွင့်တာရေးတွက်တာမဲပေးတဲ့ဆက်တွေကိုဆန်းလူတွေနဲ့ပြန်ရေးတွက်တာရွေးကောက်ပွဲပြီးတဲ့နောက်ပြန်စီစစ်တာ ဒါရီအားလုံးကိုအများပြည်သူအနေနဲ့လေ့လာကြည့်ရှုနိုင်ပါတယ
်။အမေရိကန်အထက်လွှတ်တော် Republican ခေါင်းဆောင်တွေအနေနဲ့မဲပေးဖို့မှတ်ပုံတင်တဲ့သူတွေဟာနိုင်ငံသားဖြစ်ကြောင်းသက်သေပြဖို့လိုတဲ့ဥပဒေတရက်ကိုပြဋ္ဌာန်းကျင်တာပါ။လွှတ်တော်မှာရှိတဲ့ Democrat တွေဘက်ကတော့ Federal ရွေးကောက်ပွဲတွေမှာနိုင်ငံသားမဟုတ်သူတွေမဲပေးတာဟာတရားမဝင်ဘူးလို့ဥပဒေတွေကပြဋ္ဌာန်းထားပြီးဖြစ်တယ်လို့တရားမဝင်ရွှေပြောင်းအခြေချသူတွေအများအများမဲပေးနေတဲ့ဆိုတော့တတ်တည်မရှိဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ
။ကိုငင်းညံပြောပြပေးခဲ့တာပါရှင်။အခုတော့ VOE ရဲ့ပုံပြရုပ်သံအစီအစဉ်ကိုတင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံရေးမှာပြည်ပကဝေရောက်ဆွတ်ဖက်မှုတွေကအခုနှစ်ပိုင်းတွေမှာလူတွေပိုသတိပြုမိလာပြီးတော့အမျိုးသားလုံခြုံရေးရွေးကောက်ပွဲမှန်မှန်ကန်ကန်ကျင်းပနိုင်မှုအပြင်အပြန်အလှန်ဆက်ရှက်မှုတွေရှိတဲ့ကမ္ဘာကြီးမှာဒီမိုကရေစီရဲ့တကယ်အတိတ်ပဲဆိုတာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေဖြစ်လာခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲတွေမှာပြည်ပကဝေရောက်ဆွတ်ဖက်မှုတွေရှိတဲ့နိုင်ငံရေးအသွင်ပြင်ကို VOA ပုံပြရုပ်သံနဲ့ဆန်းစစ်ပြသွားမှာဖြစ်ပါတယ်။ဆက်နွယ်ပတ်သက်မှုတွေတိုးလာနေတဲ့ကမ္ဘာမှာပြည်ပနဲ့ပတ်သက်တဲ့ကိစ္စရပ်တွေရဲ့စီးမြင်တွေ၊လေဟင်းချက်တွေနဲ့စင်ကဲဖြစ်ပေါ်လာတဲ့စိန်ခေါ်ချက်တွေကိုကိုစီသူကရှင်းပြပေးထားပါတယ်ရှင
်။2016သမရရွေးကောက်ပွဲမှာရုရှားကဝေရောက်ဆွတ်ဖက်မှုကအစတရုတ်ရဲ့ TikTok လူမှုကွန်ရက်စာမျက်နှာမှာသတင်းတူသတင်းရောင်တွေဖြန့်လာအောင်အမေရိကန်နိုင်ငံရေးမှာပြည်ပကဆွတ်ဖက်လွှမ်းမိုးမှုတွေကစိုးရိမ်စရာကိစ္စရပ်ဖြစ်ပါတယ်။ဒါပေမဲ့ဒီလိုနိုင်ငံခြားကပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးဥပဒေကြောင်းအရဘာပြောထားလဲကြည့်အောင်ပါ။စတင်တည်ထောင်တဲ့1984ခုနှစ်ကတည်းကစလို့မဲဆွယ်စည်းရုံးမှုတွေကိုစီးမင်းချမှတ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာလေပြည်ထောင်စုပြည်နယ်သို့မဟုတ်ဒေသန္တရရွေးကောက်ပွဲအတွက်မှနိုင်ငံခြားသားတွေဘာမှမပေးရလို့တင်းကြကြတားမြစ်ထားပါလေနိုင်ငံသားမဟုတ်သူသို့မဟုတ်အမြဲတမ်းနေထိုင်ခွင့်ရသူမဟုတ်သူဆိုရင်ငွေကြေးအလူအကြံဉာဏ်ဒါမှမဟုတ်စွန့်ပြတ်ချက်ချဖို့တစုံတရာကူညီလှုပ်ဆောင်ပေးလို့မရပါဘူးနိုင်ငံရဲ့ခြားကအစိုးရကော်ပိုရေးရှင်းနိုင်ငံရေးပါတီတွေဒီလိုဆောင်ရွက်မှုမလုပ်နိုင်အောင်လဲတားမြစ်ထားပါလေအလားတူပဲရွေးကောက်ပွဲဝင်မဲ့သူတွေသူတို့ကိုယ်စားလှုပ်ဆောင်နေသူတွေအနေနဲ့ဒီလိုအကူအညီအလှူတွေကိုတည်တည်ကြည်နဲ့လက်ခံတာတွေတောင်းခံတာတွေမလုပ်ရလို့ဒီဥပဒေကတားမြစ်ထားပါလေဒီလိုတားမြစ်ရတဲ့ရည်ရွယ်ချက်ကတော့ပြည်တွင်းနိုင်ငံရေးမှာပြည်ပဆွတ်ဖက်မှုမရှိအောင်တားဆီးဖို့ဖြစ်ပါတယ်။နိုင်ငံကိုစတင်တည်ထောင်သူသမ္မတ George Washington နဲ့ Thomas Jefferson တို့ကတာကူးမဟာမိတ်တွေကိုသတိထားကြဖို့စတင်သတိပေးကြတဲ့ကစပြီးဒီမူဝါဒကိုကျင့်သုံးခဲ့တာပါ။ဒါပေမဲ့အချိန်ကြာလာတဲ့အမျှဒီမူဝါဒကိုလက်တွေ့ကျင့်သုံးဖို့ပိုရှုပ်ထွေးလာပါတယ်။ဥပမာ American ပြည်ထောင်စုတွင်လုတ်ကင်နေပြီး American နိုင်ငံသားတွေဒါမှမဟုတ်နေထိုင်ခွင့်ရသူတွေဆုံးဖြတ်ပါဝင်နိုင်တဲ့နိုင်ငံခြား Corporation ကြီးတွေရဲ့လက်အောက်ခံပြည်တွင်းကုမ္ပဏီခွဲတွေကတော့ရွေးကောက်ပွဲတွေကိုကူညီနိုင်ပါတယ်။တရားရုံးချုပ်ရဲ့2010မှာဆုံးဖြတ်ချက်ချတဲ့နိုင်ငံသားများစည်းလုံးမှုစည်းမျဉ်းကရွေးကောက်ပွဲမှာနိုင်ငံခြားကဆွတ်ဖက်လို့ရအောင်လမ်းဖွင့်ပေးတယ်လို့ဖြစ်ခဲ့ပါတယ်။မဲဆွယ်စည်းရုံးရေးတွေနဲ့တိုက်ရိုက်မပတ်သက်ပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်ရင်ရည်မှန်းချက်တူတဲ့ PAC တွေကိုငွေကြေးလှူဒါန်းတာပဲဖြစ်ပါတယ်။မကြခင်တုန်းကတော့ပြည်ပအလူရှင်တွေဟာရွေးကောက်ပွဲမဟုတ်တဲ့မဲပေးမှုလုံထုံးလုံနီးနဲ့ဥပဒေဆိုင်ရာကိစ္စရပ်တွေမှာလူဒန်းနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပါတယ်ရွေးကောက်ပွဲလို့တော့အတိအကျပြောလို့မရပေမဲ့ရွေးကောက်ပွဲနန်းနမိတ်စီးတက်မှတ်တာလို့ရွေးကောက်ပွဲဆက်ဆက်ကိစ္စတွေမှာလူမှုဆန္ဒခံယူပွဲကျင်းပတာမျိုးအကျုံးဝင်ပါတယ်နိုင်ငံအများအပြားနဲ့ထူထောင်ထားတဲ့ကော်ပိုရေးရှင်းကြီးတွေကမ္ဘာသတင်းဌာနကြီးတွေရဲ့သတင်းစာမျက်နှာတွေနဲ့လက်ပတ်ဆက်နွယ်နေတဲ့ကမ္ဘာကြီးမှာပြည်ပဆွတ်ဖက်မှုနဲ့ပြည်တွင်းနိုင်ငံရေးကြားချထားတဲ့စီးလေးဟာပို့ပို့ပြီးတော့ဝေဝါးလာပါလေ
VOA ရဲ့ပုံပြရုပ်သံအစီအစဉ်ကိုကိုစီသူကတင်ဆက်ပေးခဲ့တာပါ။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
်။ VOA American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။Radio season ကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျို့ရုပ်ရုပ်သံလိုင်းနဲ့ကျမတို့ VOE မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOE Radio ညပိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOE မြန်မာညချမ်း Radio season ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့ဒီမီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေည9:00နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်။
မင်္ဂလာညမတော်တာရှင်များရှင် VOA American တန်ရဲ့2024ခုနှစ်စက်တင်ဘာလ3ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ညဘာမြန်မာဘာသာအစီအစဉ်လေးကိုတော့ည9နာရီကနေ10နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေ line to meter 32 kHz 9390ည9383ည line to meter 51 kHz 585စနေတနင်္ဂနွေမှာဆိုရင်တော့ line လက်မီတာ190 kHz 1505တို့ကနေတိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်စိုးရိမ်စရာစစ်မှုထမ်းဥပဒေအကြောင်းတင်ဆက်ပေးထားတဲ့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအစီအစဉ်နှိုင်းယှဉ်ချက်တမရဟောင်းထရမ့်အာလင်တန်စစ်သင်းကြိုင်းအဖြစ်အပျက်နဲ့ပတ်သက်ပြီးတော့ဒုတမရဟဲရစ်ဝေဘန်နဲ့အကြောင်းပြောပြပေးထားတဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်နောက်ကမ္ဘာတိုက်ကြီးနှစ်ခုကြားကအစ္စတန်ဘူကမ်းခြေရီအကြောင်းတင်ဆက်ပေးထားတဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့ပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒီလိုအပတ်စဉ်အစီအစဉ်တွေကိုမထုံးလွှင့်ပေးခင်မှာတော့အင်ကာညာတိုင်းတင်ဆက်ပေးနေကြဖြစ်တဲ့စစ်ကောင်စီရဲ့သီးနှံအထွတ်တိုးရေးတိုက်တွန်းမှုဟာလက်တွေ့ကျပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုထုံးလွှင့်ပေးခြင်းပါတယ်စီထွက်သီးနှံအပါအဝင်စိုက်ပျိုးထုတ်ကုန်တွေကိုနှစ်ဆတိုးပြီးတော့ထုတ်လုပ်ကြဖို့သီးထက်စိုက်ပျိုးရေးကိုလမ်းညွှန်ချက်အနေနဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမန္တလေးမြို့မှာပြောကြားခဲ့ပါတယ်စစ်ကောင်ဆောင်ရဲ့အဲ့ဒီလိုပြောကြချက်ဟာလက်တွေအခြေအနေနဲ့ကိုက်ညီပါရဲ့လားဆိုတာဒီတစ်ပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကအခုလိုစူးစီးတင်ဆက်ထားတာနားဆင်ပါရှင
်အာနာသိန်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့လက်ထက်မှာနိုင်ငံရဲ့တန်ရာဇာတတွေကိုအတန်းနိုင်ဆုံးပြပတင်ဖို့ရောင်းစားတာမလုပ်ခဲ့ပဲအဓိကစိုက်ပျိုးရေးထွက်ကုန်သီးနှံတွေကိုပဲတင်ပို့ပြီးနိုင်ငံဝင်ငွေရအောင်ရှာဖွေခဲ့ကြောင်းမန္တလေးမြို့မှာတိုင်းဒေသအစိုးရအဖွဲ့ဝင်တွေကိုပြီးခဲ့တဲ့ရက်ပိုင်းကပြောကြားခဲ့ပါတယ်။အဲ့ဒီအတွက်စီထွက်သီးနှံအပါအဝင်စိုက်ပျိုးထွက်ကုန်တွေကိုအရင်ကထက်200ရာခိုင်နှုန်းထွက်ရှိအောင်သီးထက်အနေနဲ့စိုက်ပျိုးကြဖို့မန္တလေးတိုင်းအစိုးရကိုလမ်းညွှန်ခဲ့ပါတယ်။200ရာခိုင်နှုန်းဆိုတာအများနာလေအောင်ပြောရရင်တော့နှစ်ဆထွက်ရှိအောင်လို့ဆိုလိုတာပါ။ဒါပေမဲ့သူ့ရဲ့အဲ့ဒီလိုလမ်းညွန်ပြောဆိုချက်ဟာတိုင်းပြည်ရဲ့ဖြစ်ပျက်နေတဲ့တကက်လက်တွေ့စိုက်ပျိုးရေးအခြေအနေနဲ့ကိုကန့်ညီပါရဲ့လားသူ့လမ်းညွန်ချက်ထဲမှာစီထွက်သီးနှံကိုအဓိကဇောင်းပေးပြောသွားပါတယ်စီထွက်သီးနှံကိုအဓိကစိုက်ပျိုးကြတာကမြမပြည်အလဲပိုင်းမိုးကောင်ရေရှားဒေသဖြစ်တဲ့မကွေးတိုင်းပဲဖြစ်ပါတယ်ဒါကြောင့်မကွေးတိုင်းအတွင်းကကုန်သည်ကြီးများအသင်းဦးဆောင်သူတဦးကိုမေးကြည့်ပါတယ်
ဒီနေ့ကနန်းနေပေရတယ်ဘာမှတော့ဘူးမနေ့ကစံချိန်နဲ့50ရာခိုင်နှုန်းမှာထွက်တယ်လို့တော်တော်ဆိုးတယ်ပထမလိုတဲ့ချိန်တော့မရွာဘူးလေအခုနန်းအောင်ရှင်းမှမိုးရွာတာတောင်သူတွေတော်တော်ကြီးတယ်တိတ်ကိုအတွက်တိတ်မကြံတော့ဘူးပေါ့အားရော့သွားပြီပေါ့ဒီနေ့ကနန်းဆိုခရနစ်စံချိန်လောက်မှမထွက်ခဲ့နဲ့ပြီးခဲ့တဲ့နေ့က100ထွက်တဲ့လူကဒီနေ့က50 40အဲ့လောက်ပဲထွက်တော့နန်းအောင်နေဖြစ်ကကြမှာမိုးမိလာဖြစ်တဲ့တော့ကအယောင်ဒီမလှဘူးအည်တွေးနေသွားပြီပေါ့အဲ့လိုပြောလို့ရတယ်ဟိုဘီကရနိကလာနှမ်းရည်သွေးတအားကောင်းမနေတော့ဘူးလေပြပပို့ဖို့လာလာကတော့လောလောဆယ်တော့ပို့တာတော့နည်းနည်းပါးပါးတော့ပို့လို့ရတယ်လေ quality ကတော့ခရနစ်စံချိန်မှာမီဘူး quality ညံ့သွားတာပေါ့သူတက်ကပြပထွက်ဖို့ကြတာလဲနည်းနည်းလေးမှမလွယ်မှမလွယ်ပဲနဲ့တရုတ်လန်ထွက်လို့တိတ်မလွယ်ဘူးလေချင်းကြီးကဘာမှကိုပြောလို့မရသေးဘူးပို့တာတော့ပို့အောင်မှာပဲတရုတ်ပို့ရရင်တော့ quality တိတ်မရွေးဘူးပေါ့နည်းနည်းနိုင်ငံဂျပန်တို့ပါလို့ကြတော့ရွေးတယ်ပစ္စည်းကောင်းရွေးတယ်ပေါ့မလွယ်ဘူးတရုတ်ကကိုယ်ကလမ်းကြောင်းနေခဏပိတ်နေမန္တလေးရလေမန္တလေးပွဲသားတွေကနေတဆင့်ပို့တာမန္တလေးပွဲသားတွေလည်းကိုနေ့ကမလုပ်ရဲရောက်ပေါ့ကွာလမ်းကြောင်းမကောင်းလို့ပါအဓိကတော့တော့တရုတ်ကိုပို့ရတာများတယ်လေတရုတ်ကပို့လို့မရရင်တော့ဗီဒီယိုမှာလည်းအဲ့လိုပဲလည်နေရမှာပေါ့ခက်ခဲရှိမှာပေါ့ဂျပန်ကပစ္စည်း quality ရွေးတယ်သူတို့ကြိုက်မှရောင်းဝယ်ဖြစ်မှာမလွယ်ဘူးမလွယ်ဆိုတော့လမ်းကြောင်းတွေပိတ်ထားတဲ့အခါကျတော့အထွက်လို့မရဖြစ်နေရေကြောင်းပို့ရမယ်ဆိုတော့လေရေကြောင်းကကျတော့ပို့ဝင်မင်းထွန်ဖို့စီကကြီးတယ်အကွန်ဖာရင်းနဲ့ဘာရင်းနဲ့အရန်ကြီးလို့နေလေစီရတော့အခြားနိုင်ငံပို့ရတာနည်းပါလေကိုပြည်တွင်းမှာသုံးတာပဲများတယ်ဗမာနိုင်ငံစီရတဲ့တကယ်ကြအရင်သွေးကမိအောင်မလုပ်နိုင်တဲ့သဘောနဲ့တူပါတယ်ပို့လို့မရအောင်စီကိုတော့ပို့လို့မရအောင်နှမ်းတော့ပို့ကြတယ်ဒီမြန်မာနိုင်ငံတကယ်စစ်မိအောင်နိုင်ငံကအစ်ဖို့စစ်မိအောင်မထုတ်နိုင်တာလဲပါတော့
တကယ်တော့စီထွက်သီးနှံဟာပြည်ပကိုတင်ပို့တယ်ဆိုပေမဲ့ ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကိုပင်လယ်ရေကြောင်းကနေတင်ပို့နဲ့တင်ပို့ရတာမဟုတ်ဘဲနယ်စပ်ကနေတရုတ်နိုင်ငံတဲကိုအဓိကတင်ပို့ကြတာဖြစ်ပါတယ်အခုတော့နယ်ဇီလန်တွေကလည်းပြည်တွင်းစစ်ကြောင်းပိတ်ကုန်ရပြီဖြစ်တဲ့အတွက်မြန်မာပြည်ကစီထွက်သီးနှံဟာပြည်တွင်းဈေးကွက်တစ်ခုတည်းပဲရောင်းဝယ်ဖောက်ကားဖို့ရှိပါတော့တယ်အဲဒီလိုအခြေအနေတွေကြောင့်အာဏာသိမ်းစစ်ကောင်းဆောင်ပြောခဲ့သလိုစီထွက်သီးနှံအပါအဝင်စိုက်ပျိုးထွက်ကုန်တွေနဲ့နိုင်ငံဝင်ငွေရှာဖွေဖို့ဆိုတာဟာဖြစ်နိုင်မဖြစ်နိုင်ကိုရေလက်ဒေသကစားသုံးစီလုပ်ငန်းရှင်တဦးကအခုလိုပြောပါတယ်
။ပြည်ပကိုပို့လောက်အောင်ကတော့ဒီနေ့နိုင်ငံကြီးခါတော်များဘူးပေါင်လေလောက်နဲ့ပြီးနေမိုးဦးမှညံ့လာနိုင်ငံသားတွေပို့မယ်အဆင့်တရာတော့ဖြစ်နိုင်ပေကူရင်မှာစေကူရင်စစ်ပဲဟိုပို့လို့ရရင်တော့အမည်နာမလေးတစ်ခုတက်လို့ရရင်တော့ကလေးပဲရှေ့ကောင်းရှင်ပဲအမ်ဘယ်ဖြစ်နိုင်မလဲဘလို့မဖြစ်နိုင်ဘာရီမန်းကမသိဘူးတို့နိုင်ငံမှာဖြစ်ဖြစ်နေတာတော်တော်လေးကိုချိန်နေမကောင်းဘူးဟိုဟာစီရတင်းနိုင်ငံနိုင်ငံသားအစိုးပို့မယ်ဆိုတော့ပို့ရတယ်တရုတ်လမ်းလည်းကိုပိတ်လို့လေအကုန်လုံးတရုတ်လမ်းဒီဘက်ကတို့ဒီလွယ်ကျယ်ဘုံဘုံလမ်းလည်းသွားမြောင်ဘူးဆယ်ဟိုတက်မြောင်လေဒီဘက်ကလည်းလမ်းအကုန်လုံးလာကျွေးပါလေကြာနေပြင်းလွင်ဟိုဘက်ဘယ်မှမသွားမြောင်အဲ့တော့စီရတင်းနိုင်ငံဘယ်သွားရောက်မှာတော့ဘယ်မှမသွားမြောင်ဂျပန်ဘက်ထွက်တာတော့ငါတော့သိပြီကြားမိအဓိကဟုတ်တယ်နယ်သာလန်ပဲအဲ့နယ်သာလန်အဓိကဒီတို့ပဲစီနိုင်စီရမယ်ပြည်တွင်းမှာလောက်ပါစီဘွာသူများအဖို့ကိုနေပါအောင်ပို့ပြည်တွင်းမှာမလောက်ဘူးလေဟိုနိုင်ငံเจ้าမထွက်ဘူးဆိုရင်ပေါ့ပြည်တွင်းမှာပဲသုံးမယ်ဆိုရင်ဒီပဲစီနိုင်စီစီကကြလာမှာပဲမဖြစ်လို့ဆိုဒီကောင်ကနိုင်ငံเจ้าထွက်နေလို့ဈေးရတက်နေတယ်နိုင်ငံเจ้าတန်းဝင်တော့ခင်မီရဲ့ဆက်တွေမရှိဘူးစီထုတ်တဲ့ဆက်တွေ6ခံတဲ့ဆက်တွေစီစစ်တဲ့ဆက်တွေဟိုရှင်းရှင်းပြောလို့ရှိရင်ခင်မမီသေးဘူးက
စစ်ကောင်စီကောင်းဆောင်ညွှန်ကြားခဲ့တယ်လို့မျိုးမြန်မာဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအစိုးရခေတ်ကလည်းစစ်အာဏာရှင်ဦးနေဝင်ကအမျိုးသားသီးနှံဖြစ်တဲ့စဘာကိုနှစ်ဆတိုးထုတ်လုပ်ဖို့အတွက်စဘာပြည်စဘာစိုက်ပျိုးကြဖို့လမ်းညွန်ခဲ့ပူပါတယ်။အဲ့ဒီအချိန်1985နဲ့1980တဝိုက်ကနိုင်ငံအနှံ့စဘာပြည်စဘာဆိုတဲ့ဆိုင်းဘုတ်တွေကိုထောင်ပြီးအကြီးအကျယ်ကျွေးကြော်ခဲ့ကြပါတယ်။ဒါပေမဲ့လည်းနှစ်အနည်းငယ်အတွင်းအထွက်နှုံးတွေတိတိတသာကြာဆင်းခဲ့ပါတယ်။သီးနှံတမျိုးတည်းကိုတီးထက်ဆိုက်တာဟာမြေစည်းလွာအာနိသင်တွေယောနေကုန်တယ်ဆိုတာတောင်သူလယ်သမားတွေသတိထားလာမိခဲ့ပါဗျ။အဲ့ဒီနောက်အရင်ကလိုမိုးစဘာပြည့်ရင်နှွေးစဘာဆိုပြီးစဘာတမျိုးတည်းကိုဇက်တိုက်ဆိုက်ပြိုးတာမျိုးတိတ်မလုပ်ကြတော့ပဲအပြောင်းလဲအနေနဲ့ပဲအမျိုးမျိုးဒါမှမဟုတ်ပြောင်းစားတာတွေကိုဆိုက်ပြိုးလာကြပါဗျ။အဲ့ဒီလိုလောက်တာဟာမတူညီတဲ့သီးနှံအပင်တွေကနေစိုက်ပျိုးမြေတဲကိုတဘာဝမြေစီမြေနစ်တွေပြန်လဲထည့်သွင်းပေးနေတယ်ဆိုတာကိုတောင်သူလယ်သမားတွေဟာဘဝပေးအသည့်နဲ့ယဉ်ပြီးသိရှိလာခဲ့ကြပါတယ်။အဲ့ဒီအချိန်ကစိုက်ပျိုးရေးဝန်ကြီးဌာနကရောစိုက်ပျိုးရေးပညာရှင်တွေကသီးနှံတစ်မျိုးတဲကိုတစ်နှစ်ထဲနှစ်ကြိမ်ဇက်တိုက်သီးထက်အနေနဲ့စိုက်ပျိုးရင်တဘာဝမြေစီမြေနစ်တွေအမြန်ဆုံးခန်းချောက်သွားနိုင်တယ်ဆိုတာကိုတောင်သူလယ်သမားတွေကိုအသိပေးခြင်းပညာပေးခြင်းလုံးဝမရှိခဲ့ပါဘူးအလားတူစီထွက်သီးနှံစိုက်ပျိုးတဲ့ဒေသတွေမှာလည်းငွေပိုးရတဲ့နှမ်းတစ်မျိုးတည်းကိုတနေရာထဲမှာမစိုက်ပျိုးပဲဒီနှစ်နှမ်းစိုက်ရင်နောက်နှစ်မှာပဲစိုက်ပျိုးကြပါတယ်အဲ့ဒီလိုသီးနှံအပြောင်းလဲဟာသဘာဝအမြဲစီမြေနှစ်တွေကိုပြန်လည်ဖြည့်တင်းပေးပါတယ်ဒါကြောင့်အခုအာဏာသိမ်းစစ်ကောင်းဆောင်အပါအဝင်စစ်အာဏာရှင်အဆက်ဆက်ဟာတိုင်းပြည်ရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးကိုအပေါ်ယံအသိနဲ့ပဲဘယ်လိုလုပ်ရမလဲဆိုပြီးစိတ်ထဲပေါက်လာသလိုလမ်းညွန်လေးရှိကြတယ်လို့ရှင်းမီနောက်မီတောင်သူလယ်သမားကြီးတွေကပြောကြားပါဗျ။အဲ့ဒီလိုလမ်းညွန်ပြောဆိုတာကိုအောက်ခြေအစင်းစင်အာနာပိုင်တွေကအမိန့်တရလို့အကောင့်ထဲလိုက်လုပ်ကြတဲ့အတွက်လက်တွေမှာတောင်သူလယ်သမားစိုက်ပျိုးရေးသမားတွေပဲဒုက္ခရောက်ကုန်ခဲ့ကြရပါတယ်ဒါကြောင့်အာနာပိုင်အစစ်စင်ဟာရေဘူးပေါက်တာမလို့ခြင်းဘူးရေပါတာပဲလို့ခြင်းနဲ့ဆိုတဲ့စကားဟာသူတို့အတွက်လက်ဆွဲဆောင်ပုတ်တစ်ခုဖြစ်လာခဲ့ပါတယ်။ဒါကြောင့်အခုလည်းပဲအာနာသိန်းစစ်ကောင်စီခေါင်းဆောင်ရဲ့လမ်းညွန်စကားကြောင့်အောက်ခြေအစစ်စင်အာနာပိုင်တွေကလိုက်ပြီးအကောင့်တွေပေါ်တဲ့အနေနဲ့သီးနှံတစ်မျိုးတည်းကိုနောက်ထပ်သီးထက်ဆိုပြီးအရမစိုက်ခိုင်းပါကိုတောင်သူလယ်သမားစိုက်ပျိုးရေးသမားတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။
စစ်ကောင်စီရဲ့သီးနှံအထွက်တိုးရေးတိုက်တွန်းမှုဟာလက်တွေ့ကျမှုရှိသလားဆိုတဲ့အကြောင်းမြေကြီးဩဇာအစီအစဉ်မှာကုခင်မောင်စုမင်းကတင်ဆက်ပေးခဲ့တာပါလက်ရစိုက်ပျိုးရေးတောင်သူလယ်သမားအစရှိတဲ့အကြောင်းအရာတွေနဲ့ပတ်သက်တဲ့သတင်းတွေသုံးသပ်ချက်အမြင်တွေကိုစူးစီးပြီးတော့ VOE ရဲ့အပတ်စဉ်အင်္ဂါနေ့ညရုပ်မြင်သံကြားပေါ်ကရေဒီယိုအစီအစဉ်မှာနားဆင်ရှုစားနိုင်ပါတယ်လိုင်းတိုမီတာနဲ့ဖမ်းယူနားထောင်နိုင်သလိုလူမှုမိတ်ဆွေရုပ်သံလိုင်းမှာလည်းကြည့်ရှုနိုင်ပါတယ်ရှင်အခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုမတင်ဆက်ပေးခင်မှာတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ဆက်ပေးကြပါမယ် 2021ခုနှစ်ဆရာနာသိမ်းမှုအပြီးဆုံးရှုံးမှုကြီးမားစွာနဲ့ကြုံတွေ့နေရတဲ့စစ်ကောင်စီဟာရှေ့တန်းစစ်မျက်နှာပြင်မှာပြန်လည်အစားထိုးဖို့အတွက်စစ်မှုရန်ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ဒီဥပဒေချက်အပြီးမှာပဲလူငယ်တော်တော်များများကိုအတင်းအဓမ္မဖမ်းဆီးခဲ့ရတာနဲ့ပတ်သက်ပြီးတော့ယူကရိန်းမြန်မာလွမြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားပါတယ်ရှင
်2021ခုနှစ်အာနာတိန်အပြီးမှာမြန်မာပြည်သွင်းစစ်တလျှောက်တိုင်းရင်းသားလက်နက်ကင်များနဲ့ပြည်သူ့ကာကွယ်ရေးတပ်တွေရဲ့တွန်းလှန်စစ်ကြောင်းအာနာတိတ်စကောင်စီဟာအကြအဆုံးမြတ်စွာနှင့်ရင်ဆိုင်နေရပြီးတော့တပ်စခန်းတွေလည်းများစွာဆုံးရှုံးနေရပါတယ်။တပ်စခန်းတွေနဲ့စစ်အင်အားတွေဆုံးရှုံးနေတဲ့စကောင်စီဟာမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုထုတ်ပြန်ခဲ့သလိုချက်ချင်းပဲစစ်မှုထမ်းအစ်စ်တွေကိုခေါ်ယူပြီးအာရမဖမ်းဆီးတင်ဒန်းပေးပြီးတော့ရှေ့တန်းစစ်မျက်နှာပြင်တွေကိုပို့ဆောင်ပေးနေတာတွေရှိနေပါတယ်။ဒီလိုအသင်းအာရမပြည်သွင်းစစ်မှအသုံးပြုဖို့စစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တဲ့အပေါ်မှာတရားလွှတ်တော်ရှင်းနေဦးကြီးမြင့်နဲ့တွေ့ဆုံမေးမြန်းထားပါတယ
်။အများကြီးဆိုရင်တော့ဒီကိစ္စကတနေငယ်တနေငယ်စစ်ဖြစ်မှလုံးဝလည်းကိစ္စလေးကိုစားကိုပြည်သူပြည်သားချင်းကိုစစ်ပြန်တိုက်ခိုင်းတဲ့ဟာဆိုတော့အတိအကျဆိုတာမရှိတော့ဘူးနိုင်ငံတကာကလည်းအဲ့လိုလုပ်တဲ့ဟာတခုမှမရှိဘူးနော်ကိုပြည်သူပြည်သားချင်းကိုပြန်တိုက်ဖို့စစ်မှုထမ်းဥပဒေပြဋ္ဌာန်းတယ်ဆိုတာလုံးဝမရှိပါဘူးပြီးတော့လည်းဘဲခစ်ဆက်ဆက်မှာဘဲမှမပြဋ္ဌာန်းခဲ့ပါဘူးဖဆာဘာလာကမန်ပြဋ္ဌာန်းမှုဦးနေဝင်လည်းပြဋ္ဌာန်းမှုဦးတန်းရွှေလည်းပြဋ္ဌာန်းမှုတော့အတိမပြူဘူးပေါ့ဦးတန်းရွှေကြတော့နော်အဲ့လိုလုပ်ခဲ့တာပါအဲ့တော့စစ်မှုထမ်းဥပဒေအကျိုးဆက်ကဘာဖြစ်လဲဆိုတဲ့ခါကျတော့တစ်ကဒီစစ်တပ်ကြီးတစ်သက်ထထောင်လို့ဖြစ်တာပေါ့ဟောတလောက်9000နှုန်းနဲ့9000နှုန်းနဲ့သူတို့ကစုသွားမယ်ဆိုတဲ့ခါကျတော့တနစ်ကို6000ရှိမယ်ဒီ6000ဆိုစစ်တပ်ကြီးတစ်သက်ထထောင်တာပေါ့ထထောင်တာပေါ့အဲ့ဒီသူ့ရဲ့ဟိုဟွာပေါ့ပစ္စည်းကိရိယာတွေလစာတွေဒါသေဆုံးတန်ရတာတွေစေကူရတာတွေစရှိပြန်အဲ့ဒါတွေနဲ့တွက်လိုက်မယ်ဆိုလို့ရှိရင်အတိုင်းပြည်ကစီးပွားရေးအလိုလိုအမှားကြနေတဲ့အခါမှာပိုးဆိုးသွားမယ်ဒါကျွန်တော်အစိုးရတွေပြောခဲ့တယ်တိကျတိကျကအရွယ်ရောက်တဲ့ကလေးတွေ16က35အရွယ်ရောက်တဲ့လူငယ်တွေကြောက်မလို့ကွန်ထရိုးလုပ်မှုစွန်အားကြီးပြတ်သွားမယ်အကုန်လုံးကြောက်လန့်ထွက်ပြေးနေကြတယ်အခုအဲ့လိုမျိုးတွေရှိတယ်နောက်အလုပ်ရှင်တွေမှလည်းမတည်ပြီးငြိမ်းနေဖြစ်တယ်အဲတော့နိုင်ငံတကာမှလည်းပဲအဲ့ဒီဗမာတွေရဲ့ဗမာပြည်ရဲ့ဒုက္ခတွေကိုသူတို့ကပါဝင်ပြီးခံရသလိုဖြစ်တယ်လူတွေစုပြုံပြေးလာတဲ့အခါကျဒါသူတို့ကပြန်ဖန်ဖို့ပြန်ဖန်ပို့ပြီးတော့ဒီဘက်ကလည်းစိတ်မှုအတင်းပြန်တန်းခိုင်းအဲ့လိုဖြစ်တယ်အဲ့တော့အဲ့ဒီဟာကိုသူကဘယ်အတွက်တော့ UFB သုံးတာလဲဆိုတဲ့အခါကျတော့အဓိကကပါလဲဆိုတော့တစ်ကရွေးကောက်ပွဲအတွက်ပဲရွေးကောက်ပွဲလုံမှာ2025ထဲမှာရွေးကောက်ပွဲလုံမှာဖြစ်တဲ့အနေနဲ့လုံမှာယူကရိန်းမှာရုရှားလုသွားသလိုယူကရိန်းတိတ်တဲ့နယ်တွေကိုလုသလိုတရက်နဲ့ချိန်ပြီးတော့မဖြစ်ဖြစ်တဲ့အနေနဲ့လုသွားမှာအဲလေးပုံတစ်ပုံလည်းယူမယ်ပြီးတော့မင်းအောင်လည်းတပါရလုံမယ်အဲ့ဒီလမ်းနဲ့သူတို့နောက်ဆုံးထွက်ပါအဲ့လမ်းနဲ့ထွက်မှာအဲ့ဒီအတွက်ကသူကအဲ့ဒီဟာလည်းအဓိကပဲနောက်တစ်ခါတစ်ချက်ကပါလဲဆိုတော့လုံးဝစစ်တပ်ကပြိုကွဲသွားလုံးဝစစ်သားတွေကစစ်လက်ပတ်ချင်တော့အဲ့လိုဖြစ်သွားပြီတခါကျတော့စစ်သားကမရှိတော့ဘူးအဲ့ခါမှာအကြီးပေါ်ရိုဂျာတောင်ထွက်ပြာရိုဂျာတောင်ပြန်ပြီးတော့အမေဟွာပြေးပါမယ်ဟိုတိုင်းရင်းသားပြေးပါမယ်ဆိုစီးယုံပြီးစစ်တပ်ပြန်ထည့်ရတဲ့ဘဝတွေရောက်သွားတယ်ရိုဂျာတောင်စုရတယ်ဗျာကဲပြီးရောကုန်ပြီစစ်သားကလုံးဝမရှိတော့ဘူးအဲ့ခါမှာကိုဘလို့ဖြစ်နေဆိုတော့အတိအိမ်ပေါ်တက်ဆွဲလမ်းတွေဆွဲပါအတင်းဆွဲအဲ့ဒါမျိုးအဲ့ဒါအဲ့ဒီအထိရောက်သွားပြီဥပဒေနဲ့အညီလုံးဝမဟုတ်တော့ဘူးဥပဒေနဲ့အညီဆိုတာဘာလဲလို့မေးလို့ရှိတယ်အဲ့စစ်မှုထမ်းဥပဒေရတရားဝင်တာမဝင်တာထားလေ तू က de facto government ဖြစ်တဲ့ကြောင့်မလို့ तू ထုတ်တယ်မိန်တော်လိုက်နာနေရအောင်ပါပဲလေအဲ့တော့ तू ကအကာအကွယ်လဲပြန်ပေးရမယ်လေတစ်ဖက်ကလည်းပဲအဲ့ဒါတော့နေဥပဒေနဲ့အကာအကွယ်ပေးရတာနေဥပဒေခုထိထုတ်မပေးဘာဆိုရင်အကာအကွယ်ပေးရမှာဆိုလို့ကိုပြည်သူလူထုမှာဘလို့ဖြစ်နေတယ်ဆိုလို့ရှိစစ်မှုထမ်းဥပဒေကြောင့်မလို့ထွက်ပြေးရင်ပြေးမပြေးရင်တော်လိုင်းတက်တဲ့ဝင်တိုက်အဲ့လိုမှတော်လိုင်းတက်တဲ့မှာဝင်မတိုက်ဘူးဆိုလို့ရှိရင်အဲ့လမ်းလွယ်လို့မရှိတော့ဘူးအဲ့ရုရှားကယူကရိန်းကိုနိုင်စရာလည်းအကြောင်းမရှိဘူးအနိုင်လည်းခံမှာမဟုတ်ဘူးနော်နိုင်ငံเนาะနိုင်မှာမဟုတ်ဘူးသူလုံမပါမှာပဲအာဖဂန်နစ္စတန်အောင်ဆုတ်ရတာပဲတကယ်အင်အားကြီးပါတယ်ဆိုတဲ့နိုင်ငံကြီးတွေကအာဖဂန်နစ္စတန်မှာဆုတ်ရတာလေဆုတ်ရတယ်လေခင်ဗျာတက်သမိုင်းရှိတာပဲဗီယက်နမ်မှာဆုတ်ရတယ်လေအဲ့ယူကရိန်းကိုခင်ဗျာဝါစားမယ်ဆိုလို့ကတော့ခင်ဗျာယူကရိန်းဘိုက်ထေးကတန်ချောင်းတွေထွက်လာပြီးတော့အဲ့ဝါစားတဲ့ကောင်ခင်ဗျာဘိုက်ပေါက်မှာပဲเนาะယူကရိန်းဟာဘယ်တော့မှတိုင်းတစ်ပါးကျွန်ပြန်မဖြစ်ဘူးအဖြစ်လဲမသူ့တွက်ပြီးတာမျိုးကဘာကြီးကလည်းအဖြစ်မခံဘူးဒါလို့ကျွန်တော်တို့စိုးရင်ကြာမရှိဘူးတိချက်ကတော့ယူကရိန်းကိုရုရှားကများနိုင်သွားခဲ့တော့ဆိုတဲ့ question ကကျွန်တော်ကတော့မပေါ်ပေါက်ထင်တယ်ပေါ်ပေါက်မှာကကျွန်တော်တို့နိုင်ငံပေါ်မှာ အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့နိုင်ငံစီးရီးယားလို့ဖြစ်နိုင်တဲ့အခြေအနေအောက်မှာအငွေ့ရဲ့ငွေတွေရှိတယ်အဲ့ဒါဘာလဲဆိုတော့ဒီတိုင်ဝမ်စစ်ပွဲဖြစ်လာရင်လည်းကျွန်တော်တို့ကနဲ့အဲ့ဒါလည်းစိုက်တာပဲတိချက်ကနော်အဲ့ဒါမှတကယ် immediate cause ပဲအဲ့ဒါနောက်တစ်ချက်ကဘာလဲဆိုတော့တရုတ်ဩဇာကံပဲပြောပြောတရုတ်ရဲ့ဟာလက်ဝေကံပြောမလားမိတ်ဆွေပြောမလားကျွန်တော်တို့ဝါရဲ့ညီနောင်သုံးဘွယ်ရှိတယ်လေနောက်တကဟုတ်လားအဲ့ဒီလေးဘွယ်လောက်ကအသေးပဲတူကအတေဟိုတော့အေးရတော့ထားအောင်ကျန်တဲ့ကိုးကံရဲ့နော်အဲခုနကဝါရဲ့နောက်တကဟုတ်လားအဲ့ဒီဒီပလောင်ရဲ့တင်နေတော့အဲ့ဓာဒီကတော့သူတို့အသေးပဲအဲ့တော့အဲ့လေးဘွယ်လောက်မှငါးဘွယ်လောက်မှတေဟုတ်ကလည်းအသေးကိုင်းထားတာသူဩဇာအရန်ကြီးတယ်အဲ့ဒီခါမှာခင်ဗျာဒါပေါ့ပေါ်တော့တွက်လို့မရK3 K4 ကလည်းစစ်နိုင်ထားတာပြည်သူတရားလုံးကထောက်ခံထားတာဟိုးလေးပွဲလာလည်းတရုတ်ကအသေးပဲအကုန်ပေးထားတာသူ့တပ်တွေပါဝင်လာလို့ရတယ်အခုတော့ဝင်မဲ့တကယ်ကဲလုံနေတယ်စီးတွေပြအဲ့ဒီအန်ဒီရီကြီးရတော့အလွန်ကြီးတယ်ယူကရိန်းနဲ့တောင်ပိုကြီးတယ်လို့ကျွန်တော်ကတော့ဒီလိုကြိုးပြီးတော့ကျွန်တော်ဟိုဟိုဟာပေါ့ဗျာဆိုအရုံးကြီးလွန်လာတော့မဟုတ်ဘူးဒါလည်းပဲကျွန်တော်မြင်နေတယ်လို့ကျွန်တော်ဒီလိုတော့စပြောခြင်းတယ်ပေါ့လေ
မြန်မာပြည်သစ်ကစစ်မှုထမ်းဥပဒေနဲ့ရုရှားနဲ့ယူကရိန်းရေးတွေကိုတရားလွှတ်တော်ရှင်းနေဦးကြီးမြတ်ကတုံ့တက်ပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပ
ါ။ဆိုရင်ဇာစစ်မှုထမ်းဥပဒေအကြောင်းကိုယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်မှာဟောင်းစားကတင်ဆက်ပေးခဲ့တာပါ။ VOA မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာနဲ့ YouTube တို့ကနေလည်းကြည့်ရှုနိုင်ပါတယ်။မကြခင်မှာတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုဆက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုအလှည့်ပေးရအောင်ပါ။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မှာရှိတဲ့အာလင်တန်စစ်သင်းကျိုင်းကကန့်သက်ထားတဲ့နေရာမှာဓာတ်ပုံနဲ့ဗီဒီယိုရိုက်ခဲ့လို့ဝေဖန်ခံနေရတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုစစ်ပွဲအတွင်းတာဝန်ထမ်းဆောင်ရေးကြာဆုံးခဲ့ရတဲ့မိသားစုဝင်တွေရှိတဲ့ရွှေကျဲမိသားစုဝင်တချို့ကထောက်ခံလိုက်ပါတယ်။ပြိုင်ဘက်ဖြစ်သူအမေရိကန်ဒုသမ္မတကမ်လာဟဲရစ်စ်ကတော့အဲ့ဒီလောက်ရကိုရှုံချလိုက်ပြီးတော့ဒါဟာနိုင်ငံရေးစတန့်ထွင်တာပဲလို့ဝေဖန်လိုက်ပါတယ်။ Veronica Beltares Iglesias ရဲ့သတင်းပေးပို့ထားတာကိုတော့ကိုငိမ့်ညာကပြောပြပေးမှာပါရှင
်။ပြီးခဲ့တဲ့အပတ်ကအာလင်တန်စစ်သင်းကြီးကအကွက်အမှတ်60မှာဓာတ်ပုံရိုက်ခဲ့လို့ဝေဖန်ခံနေရတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့မဲဆွယ်အဖွဲ့ကိုဒီမိုကရက်တစ်ပါတီသမ္မတလောင်းဒုသမ္မတကမ်လာဟဲရစ်ကလည်းဝေဖန်လိုက်ပါတယ်။ဒီအကွက်မှာနိုင်ငံရေးလှုပ်ရှားမှုတွေကိုဗဟိုအစိုးရဥပဒေအရကောအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့မူဝါဒအရကောတားမြစ်ထားပြီးတော့ထရမ့်အဖွဲ့ဟာစစ်သင်းကြီးကဝန်ထမ်းတယောက်နဲ့လည်းစကားများခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့မှာတော့ဟဲရစ်ကဒီကိစ္စကိုအိတ်လူမှုကွန်ရက်မှာအခုလိုရေးခဲ့ပါတယ်။ကျွန်မရှင်းရှင်းပဲပြောမယ်သမ္မတဟောင်းကနိုင်ငံရေးစတန့်လုပ်ဖို့တံမိုးထားရမယ့်မြေနေရာကိုမယုံမသိလောက်ခဲ့တာပါလို့ရေးပါတယ်။ Republican သမ္မတဟောင်း Trump ကတော့သူအရင်တုန်းကပြောထားတဲ့အတိုင်းပဲ2021ခုနှစ်ကအမေရိကန်တပ်တွေအာဖဂန်ကရုတ်သိမ်းတဲ့အချိန်မှာအကြမ်းဖက်တိုက်ခိုက်မှုကြောင့်ကြာဆုံးခဲ့ရတဲ့စစ်သားရဲ့မိသားစုဝင်တွေကဖိတ်တဲ့အတွက်သွားခဲ့တာလို့ပြောပါတယ
်။ကျွန်တော်ကိုသူတို့ပြောတာကအံ့ဩစရာမရှိပါဘူး။ကျွန်တော်တောင်မစဉ်းစားမိပါဘူး။သူတို့သားရဲ့အုပ်ဂုမှာဓာတ်ပုံအတူရနိုင်မလားလို့ကျွန်တော်ကိုမေးခဲ့တာပါ။ကျွန်တော်ကလည်းရတာပေါ့လူတိများအောင်လုပ်တာမဟုတ်ပါဘူးလူတိများအောင်လည်းလုပ်ဆရာမလိုပါဘူးကျွန်တော်ကလူတိများပြီးသားပါ
ပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်း Trump Messer အဖွဲ့ကစစ်ပွဲအတွင်းတာဝန်ထမ်းဆောင်ရင်ကြာဆုံးခဲ့ရတဲ့မိသားစုဝင်ရှိတဲ့ရွှေကျဲမိသားစုဝင်တချို့ကထောက်ခံတဲ့ဗီဒီယိုနဲ့ကြေညာချက်ကိုထုတ်ပြန်ပါတယ် Trump Messer အဖွဲ့ရဲ့လုပ်ရက်ဟာစီးပောင်ကြော်သလားလို့ ABC ရုပ်သံ This Week အစီအစဉ်မှာ Republican အထက်လွှတ်တော်အမတ်Lindsey Graham ကိုမေးကြည့်ပါတယ
် I'm all for looking at what happened
ဖြစ်သွားခဲ့တာကိုတေချာလေ့လာမှာပါဒါပေမဲ့လည်းစိတ်မကောင်းစရာကဘိုင်ဒင်အစိုးရရဲ့အသုံးမချမှုတွေကြောင့်ဒီမိသားစုဟာကြာဆုံးသွားတဲ့သူတို့ရဲ့မိသားစုဝင်တွေကိုအာလင်တန်စစ်သင်းကြီးမှာတွားတွေ့ရတာပါပဲအကြမ်းဖက်ဝါဒစွဲတွေတိုးလာတာဓာတ်ရီနဲ့ပေါင်းပြီးနေဆက် CEO ချိုးပြက်သွားတာတွေကြောင့်နောက်ထပ် 9/11 လို့အဖြစ်ပြက်မျိုးထပ်ဖြစ်ဖို့ရှိပါတယ်
နေဆက်လုံခြုံမှုအတွက်ကတော့ Harris ရဲ့အမြင်ကပိုပြီးထိရောက်မယ်လို့ Colorado ပြည်နယ်အုပ်ချုပ်ရေးမှူး Jared Polis ကပြောပါရယ် Trump ရဲ့နေဆက်တိုင်းဆောက်တဲ့နီးလန်းနဲ့နှိုင်းရှင်ဖို့မေးတဲ့အခါမှာတော့
The border wall that
Donald Trump တင်ပြထားတဲ့နေဆက်တတိုင်းအစီအစဉ်ကအကျိုးမရှိတဲ့ကိစ္စဖြစ်ပြီးခွန်တန်းပြည်သူတွေရဲ့ပတ်စံကိုဖျုံးပစ်တာပါပဲ။တခြားထိရောက်တဲ့အတားအဆီးမျိုးသုံးတာထက်နေဆက်တစ်ခုလုံးကိုတတိုင်းစောက်ပစ်မယ်လို့သူကပြောနေတာပါ။ Kamala Harris ပြောနေတာကနေဆက်လုံခြုံဖို့တခြားဖြစ်နိုင်တဲ့ကုန်ကြမ်းစရိတ်တက်တာပြီးအထူးအဆုံနီလန်းသုံးဖို့ပြောနေတာပါ
။ဒီနေ့လာနေ့အလုံသမားနေ့ရုံးပိတ်ရက်မှာတော့ဒုသမရာ Harris အနေနဲ့မီရှိဂန်နဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာမဲဆွယ်မှာပါ။အင်္ဂါနေ့မှာတော့မျိုးဆက်ပွားဆိုင်ရာလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ဖို့ခေါင်းစဉ်နဲ့ဖလော်ရီဒါပြည်နယ်ပန်းဘီချ်ကနေဘတ်စကားနဲ့မဲဆွယ်ခရီးသွားကြမှာပါ Trump နဲ့ Vance မဲဆွယ်အဖွဲ့ကတော့အင်္ဂါနေ့မှာဂျော်ဂျီယာနဲ့ Arizona ပြည်နယ်တွေမှာမဲဆွယ်ဖို့ရှိပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်း Trump အလင်ဒန်စစ်သင်္ကြန်အဖြစ်ပြတ်နဲ့ပတ်သက်ပြီးတော့ဒုသမ္မတ Harris ဝေဖန်တဲ့အကြောင်းအမေရိကန်နိုင်ငံရေးဆောင်သတင်းဆောင်မအစီအစဉ်ကိုကိုငိမ့်ချန်းကတင်ဆက်ပေးခဲ့တာပါ VOA ရဲ့မြန်မာဘာသာအတန်းလွှင့်အစီအစဉ်တွေကိုတော့ရုပ်သံနဲ့ပါတွဲဖက်ပြီးတော့ည10နာရီတိတိကျထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့ကမ္ဘာတလွခီးသွားအစီအစဉ်အလှည့်ပါဒီတစ်ပတ်တော့ကမ္ဘာတိုက်ကြီးနှစ်ခုကြားကအစ္စတန်ဘူကမ်းခြေရီအကြောင်းပြောပြပေးပါမယ်အာရှတိုက်နဲ့ဥရောပတိုက်မှာတရှိနေတဲ့အစ္စတန်ဘူမြို့တော်မှာလှပတဲ့ပင်လယ်ကမ်းခြေတွေအများကြီးရှိပါတယ်။မြို့ရဲ့မြောက်ဘက်မှာပင်လယ်နက်တောင်ဘက်မှာမမာရာပင်လယ်နဲ့ထိဆက်နေတဲ့ပင်လယ်ကမ်းခြေတွေစီကိုမတ်စုမြတ်မုံကကဘာတလွားခီးသွားစီစဉ်ကနေခေါ်သွားပါလိမ့်မယ်ရှင
်။တူရကီနိုင်ငံအစ္စတန်ဘူမြို့တော်ဟာကမ္ဘာပေါ်မှာတိုက်ကြီးနှစ်ခုပေါ်မှာတည်ရှိနေတဲ့တခုတည်းသောမြို့ဖြစ်ပါတယ်။လူဦးရေ16သန်းလောက်နေထိုင်ပြီးတော့အမဲစီကနေတဲ့မြို့ကြီးရဲ့အရှိပဲအာရှတိုက်အချမ်းနဲ့အနောက်ဖက်ဥရောပတိုက်အချမ်းကိုဘော့စဖရက်ရေလက်ကြားနဲ့ပိုင်းခြားထားပါတယ်။မြောက်ဖက်မှာပင်လယ်နဲ့တောင်ဘက်မှာမာမာရာပင်လယ်တို့နဲ့ဝန်းရံထားတဲ့အစ္စတန်ဘူမြို့မှာပင်လယ်ကမ်းခြေတွေလည်းအများအပြားရှိပါတယ်။အစ္စတန်ဘူမှာတဲဖြူဖြူပင်လယ်ကမ်းခြေတွေရှိပေမဲ့ဥရောပကိုအပန်းဖြေခရီးထွက်ကြသူတွေကြားအစ္စတန်ဘူကမ်းခြေတွေကိုသိသူသိမ့်မများပါဘူး။ဒေသခံတွေကတော့ကမ္ဘာတိုက်ကြီးနှစ်ခုကြားကပင်လယ်ပြင်မှာရေကူးနိုင်တာကထူးခြားမှုဖြစ်တယ်လို့မှတ်ယူထားကြပါတယ်။
Şimdi İstanbul'da tabii suya girmek de bir ayrıcalık bence.
İstanbul မှာရေကူးနိုင်တာအခွင့်အရေးတစ်ခုလို့ကျွန်တော်ထင်ပါတယ်။ကမ္ဘာတိုက်ကြီးနှစ်ခုကြားကပင်လယ်ထဲမှာရေကူးရတာတကယ်ကိုထူးတာပါ။ရေထဲကနေဥရောပတိုက်ဘက်ကိုကြည့်လိုက်အာရှတိုက်ဘက်ကိုကြည့်လိုက်နဲ့ဒါမျိုးကမ္ဘာတခြားဘယ်နေရာမှမရှိပါဘူး
။မြို့လယ်ကနေနိုင်ဝက်မိနစ်40လောက်သွားရင်ရေပြပြပင်လယ်ကမ်းခြေတွေစီကိုရောက်ကြမှို့တချို့မြို့ကန်တွေကနေ့တိုင်းနေ့ပါကမ်းခြေတွေသွားပြီးတော့အပန်းဖြေနေကြပါတယ
်။2-2.5 gibi geliyoruz. Voleybol oynamaya başlıyoruz. Ara ara denize girip ferahlıyoruz.
နှစ်နာရီလောက်ကရောက်ပါတယ်။ Volleyball ကစားပြီးတော့မောလာတော့ပင်လယ်ထဲမှာရေစိမ်းအနားယူပါတယ်။ဒီနေ့ကုန်နေပြီး7နာရီလောက်မှပြန်มาပါ
။ COVID ကရောဂါကြောင့်နိုင်ငံခြားခရီးသွားမဲ့အစားပြည်တွင်းမှာရှိတဲ့အပန်းဖြေနေရာတွေစီကိုဒေသခံတွေပို့ပြီးသွားလာနေကြတာမို့ Istanbul မြို့ကအပန်းဖြေကမ်းခြေတွေမှာလူတွေပို့ပြီးတော့စီကားနေပါတယ်။ပင်လယ်နဲ့ထိဆက်နေတဲ့မြောက်ပိုင်းကကမ်းခြေတွေနဲ့မာမာရာပင်လယ်နဲ့ထိဆက်နေတဲ့တောင်ပိုင်းကကမ်းခြေတွေစုစုပေါင်းပင်လယ်ကမ်းခြေ80ကျော်ရှိတာမို့တိုက်တဲ့ကမ်းခြေသွားပြီးအပန်းဖြေနိုင်တာကမြို့ကန်တွေအတွက်အခွင့်အရေးတစ်ခုလိုဖြစ်နေတာပါ
။ Su temiz tabii havanın durumuna göre esintisine göre
ရေကကြီးနေတာပဲဗျာ။ရာသီဥတုတို့ရေစည်းတို့ကြောင့်တော့တစ်ခါတစ်ခါနင်းနေနောက်သွားတတ်ပေမဲ့အစ္စတန်ဘူးလိုမြို့ကြီးမှာခုလောက်ကြီးကြီးလင်းလင်းနဲ့ပင်လယ်ရှိနေတာပဲဆိုမှလည်းမနက်စံတားကြီးလောက်ကစပြီးလူတွေရောက်လာတာခဏလေးအတွင်းမှာကိုကမ်းခြေမှာလူတွေပြည့်သွားတော့တာပဲဗျပင်လယ်ကတော့တိတ်ကိုလှပါတယ
်အာရှတိုက်ဖက်အချမ်းမှာရှိတဲ့ကမ်းခြေမှာမနက်စောစောလာပြီးတော့ရေကူးအပန်းဖြေလေးရှိသူဖြစ်ပါတယ်သူ့လိုပဲကမ်းခြေတွေမှာလာပြီးအပန်းဖြေသူတွေများနေလို့ပလက်ကလက်ထိုင်နေရာရဖို့စောစောလာဥရတယ်လို့တချို့ကပြောပါတယ
် Ben bugün seneki yoğunluk kadar hiç görmedim. Yani insanlar neredeyse şey
ဒီလောက်လူတွေများတာအရင်ကတစ်ခါမှမကြုံဘူးပါဘူးပလက်ကလက်ထိုင်တွေတောင်ငှားလို့မရပါဘူးစီးပွားရေးပြဿနာတွေကြားမှာလူတွေကငွေကြေးချက်တေးလာတော့အပန်းဖြေခီးလဲမသွားနိုင်ကြဘူးလေမိသားစု၄ယောက်နဲ့တပတ်စာခီးသွားတာအကုန်ခံမဲ့အစားတစ်လလုံးကမ်းခြေကိုလာပြီးတော့ရေကူးလိုက်လမ်းလျှောက်ပန်းဖြေလိုက်စားလိုက်တောက်လိုက်နဲ့အနားယူနိုင်တယ်လေ
တူရကီနိုင်ငံမှာနိုဗင်ဘာကနေမတ်လအထိ၄လလောက်ကအေဂျင့်နဲ့လတွေဖြစ်ပေမဲ့ခြံနဲ့လတွေကရာသီဥတုကောင်းမွန်ပါတယ်။ မတ်စ်ကနေနိုဝင်ဘာအထိပြင်းပြအပူချိန်တွေကအနည်းဆုံး60ဒီဂရီဖာရင်ဟိုက်ကနေအမြင့်ဆုံး80ဒီဂရီဖာရင်ဟိုက်ဝန်းကျင်ရှိတာမို့ကမ်းခြေမှာအပန်းဖြစ်နိုင်တဲ့လတွေကတစ်နှစ်မှမနည်းလာပါဘူး။တူရကီနိုင်ငံဟာအများစုအစ္စလမ်ဘာသာအဓိကကိုးကွယ်တဲ့နိုင်ငံဖြစ်ပေမဲ့တခြားမွတ်စလင်နိုင်ငံတွေထက်ကိုလူမှုအတိုင်းဝိုင်းခြားမှာပို့ပြီးတော့လွတ်လပ်ပွင့်လင်းမှုရှိပါတယ်။ဒါကြောင့်ကမ်းခြေတွေမှာဖုံဖုံဖိဖိဝစ်ဆင်ကြသူတွေရှိသလိုဥရောပမှာလို့ဗီဂနီရေကူးဝတ်စုံဝတ်ဆင်သူတွေလည်းတွေ့ရနိုင်ပါတယ်။Byzantine Empire နဲ့ Ottoman Empire လက်ထက်တွေမှာတွေကမြို့တော်ဖြစ်ခဲ့တဲ့ Istanbul မြို့မှာလေးလာစရာယဉ်ကျေးမှုအမှုပညာနဲ့ဘိသုကလက်ရာတွေအများအပြားရှိပါတယ်။ Istanbul မြို့ကိုပင်လယ်ကမ်းခြေတွေထက် UNESCO ရဲ့အမွေအနှစ်အဖြစ်ထိန်းသိမ်းရမယ်လို့သတ်မှတ်ထားတဲ့အစအဦးတွေကြောင့်လာလေတဲ့ကမ္ဘာလှည့်ခီးတွေတွေကပိုများပါတယ်။အာရှတိုက်နဲ့ဥရောပတိုက်တိုက်ချင်းတစ်ခုပေါ်မှာတည်ရှိတဲ့မြို့မှာအခုလိုလှပတဲ့ပင်လယ်ကမ်းခြေတွေရှိတာကိုလူတွေအရင်ကထက်တော့ပိုပြီးတော့သတိထားမိလာကြပြီလို့ဒေသခံတွေကပြောပါတယ်။
Gelmez İstanbul'da deniz olduğu gelmiyor. Genelde onların Bodrum, Çeşme ya da herhangi bir
Pelekanji region ပြောရင် İstanbul ကိုလူတွေကချက်ချင်းပြေးမမြင်ကြပါဘူး။ Aegean ပင်လယ်ဘက်က Bodrum တို့ Çeşme တို့ကိုပဲတွေးမိကြပါတယ်။ İstanbul မှာနေတဲ့သူတွေမှပဲသိကြတာပါ။ဒါပေမဲ့လွန်ခဲ့တဲ့9နှစ်ကျော်လောက်ကစပြီးဒီဘက်ကပင်လယ်ထဲမှာရွက်လွင့်ခီးထွက်ဖို့နိုင်ငံသားတွေလာနေကြပါတယ်။
ကမ္ဘာဥတုရာသီပြောင်းလဲဖောက်ပြန်တဲ့ကြရက်ကြောင့်အစ္စတန်ဘူမြို့အပါအဝင်ကမ္ဘာမြို့တွေမှာအပူချိန်ပိုပြီးပူနွေးလာတဲ့အတွက်ပင်လယ်ကမ်းခြေသွားသူတွေပိုများလာပါတယ်။ဒါကြောင့်ကမ်းခြေလာသူတွေအတွက်ပလက်ကလထိုင်တွေနေကာထီးကြီးတွေကိုအစ္စတန်ဘူမြို့တော်တာဝန်ရှိသူတွေကကမ်းခြေမှာပိုပြီးတော့ထားပေးနေပါတယ်။ဥရောပတိုက်နဲ့အာရှတိုက်နှစ်ခုပေါ်မှာထူးထူးခြားခြားတည်ရှိတဲ့အစ္စတန်ဘူမြို့ကပင်လယ်ကမ်းခြေတွေမှာတော့အခုထက်ပိုပြီးလူတွေများလာဖို့သာမြင်တယ်လို့မြို့ကန်တွေကပြောကြပါတယ်ရှင်။ကျွန်မဆွေမြတ်ပါပါ။
ကဘာတိုက်ကြီးနှစ်ခုကြားကအစ္စတန်ဘူကမ်းခြေရီကြောင်းကဘာတလွားခီးသွားစီစဉ်မှာမတ်ဆူမြမုံကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒေါက်တာရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်သလို view မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲစာရေးသားဆက်သွယ်နိုင်ပါတယ်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မက်ခင်လေးကဆက်ပြီးတော့ပြောပြပေးပါရှင
်။ပြီးခဲ့တဲ့အောက်တိုဘာလကအစ္စရေးကိုဝင်ရောက်တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့ဟာမတ်စစ်သွေးကြွတအူကိုတုတ်တင်လိုက်ကြောင်းအစ္စရေးစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။အောက်တိုဘာတိုက်ခိုက်မှုမှာတော့လက်ပစ်ပုံးကြောင့်ဖခင်သေဆုံးပြီးဒဏ်ရာရခဲ့တဲ့ကလေးငယ်2ယောက်ရဲ့အရှိမအချွေတောက်နေတဲ့ဗီဒီယိုတွေကဟာမတ်စ်အဖွဲ့ဝင်ဖြစ်တဲ့အာမက်ဖူဇီဝါဇီယာဆိုသူကအစ္စရေးလေကြောင်းတိုက်ခိုက်မှုမှာတိတ်ဆုံးခဲ့တာဖြစ်တယ်လို့အတည်ပြုခဲ့ပါတယ်။ပုံရဲမင်းကြီးဖရန်စစ်ရဲ့အာရှပစိဖိတ်၄နိုင်ငံခီးစဉ်အတွင်းပထမဆုံးနိုင်ငံဖြစ်အင်ဒိုနီးရှားနိုင်ငံကိုဒီကနေ့ပဲရောက်ပါတယ်။အသက်၈၈နှစ်အရွယ်ရှိပြီဖြစ်တဲ့ပုံရဲမင်းကြီးဟာဘာသာရေးအချင်းချင်းကြားမှာဆက်ဆံမှုတိုးမြင့်နိုင်မှုအတွက်အစ္စလမ်ဘာသာဝင်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုပထမဆုံးတွားရောက်ခဲ့တာဖြစ်ပြီးတော့ပါပူဝါနယူဂီနီအရှေ့တီမောနဲ့စင်ကာပူနိုင်ငံတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်ဟာ၁၂ရက်တာကြာမြင့်မှာပါ။ပုံဟန်းမင်းကြီးကတော့လေရင်စီးချိန်အကြဆုံးခီးစဉ်တစ်ခုဖြစ်တယ်လို့လေရင်ဘောကစင်းစင်းချင်းမှာပဲသတင်းတောက်တွေကိုပြောခဲ့ပါတယ်။တရုတ်နိုင်ငံဟာနည်းနည်းတဲ့ထောက်လှမ်းဆိုင်ရာစိုးရင်ရမယ့်နိုင်ငံတစ်နိုင်ငံဖြစ်နယူးဇီလန်ထောက်လှမ်းဌာနကသတ်မှတ်လိုက်ပါတယ်။ Pacific ဒေသကျွန်းနိုင်ငံနယူးဇီလန်အနေနဲ့ပြည်ပကစွပ်ဖက်နှောက်ရက်ခံရနိုင်တဲ့အန်နီရှိချောင်းလဲဒီကနေ့ပဲပြောဆိုခဲ့တာပါနယူးဇီလန်ထောက်လှမ်းဌာနရဲ့ချင်းချောင်းမှုအန်နီဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာတော့နိုင်ငံအများအပြားကထောက်လှမ်းလှုပ်ရှားမှုတွေကိုဖော်ပြထားပြီးတရုတ်နိုင်ငံရဲ့လုပ်ရက်တွေကတော့နည်းနည်းရှုပ်ထွေးပြီးတိဖို့ခက်ခဲတယ်လို့လည်းပြောထားပါတယ်အထူးသဖြင့်တရုတ်ဟာဒေသခံတွေရဲ့စစ်မှန်ပြီးမတူကွဲပြားတဲ့အမြင်တွေကိုအစားထိုးနိုင်မှုအတွက်အာဏာရပါတီကိုထောက်ခံသူတွေပါဝင်တဲ့အဖွဲ့အစည်းတချို့နဲ့ဒေသခံအုပ်စုတွေကြားချိတ်ဆက်မှုတွေလုပ်ခဲ့တယ်လို့အဲ့ဒီထုတ်ပြန်ချက်မှာစွပ်စွဲထားပါတယ်ရှင
်။တင်ပြချင်းချက်ကိုမက်ကလေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေက Rock McLean နဲ့ TN Wang တို့ပဲဖြစ်ပါတယ်။ View American အသံလွှင့်အစီအစဉ်တွေကိုတော့လူလူမိတ်ဆွေရုပ်သံလိုက်ပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ View ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့ခတ်သိမ်းကိငိမ့်ပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမလေးပါပါ
This program